Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနက်ခင်းဖြစ်ပါစေတော်ရှင်များများ VOA American တိုင်းရဲ့2023ခုနှစ်စက်တင်ဘာ26ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.51ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်ပိုင်း6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်တင်ဆက်နေပါပြီခင်ဗျာ။အင်ဂျင်အေးပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
အနည်းခတ်တဲ့ခင်ချင်းကြပါစေခင်ဗျာကျွန်တော်တမောင်သားမဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစီပိုလို့ရက်ဆက်ကြမ်းကြုတ်ဖိနှိပ်နေတဲ့မြန်မာစစ်ကောင်စီအဆုံးသတ်သွားအောင်နိုင်ငံတကာကဆောင်ရွက်ချဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမင်းကြီးကတောင်းဆိုလိုက်ပါတယ်အမေရိကန်တပ်ပလာဟောက်ထရမှာအင်ဂျာမီတိုက်ခန်းလုပ်ငန်းကိုထူထောင်ခဲ့ရမှာသူ့လုပ်ငန်းတန်ဖိုးနဲ့ပတ်သက်ပြီးနှစ်ပေါင်းများစွာလိမ်လည်ခဲ့တယ်လို့နယူးယောက်မြို့တရားရုံးကဆုံးဖြတ်လိုက်ပါတယ်ယူကရိန်းနိုင်ငံအိုဒက်ဆာပင်လယ်နဲ့ဒေသကိုရုရှားကဒရုန်းတွေနဲ့တရစပစ်ခတ်ခဲ့တဲ့အတွက်ကိုရောတလုံးပျက်စီးပြီးမီးလောင်ပေါက်ခွဲလာကြောင်းကုန်တကားထရက်ကားတွေမီးလောင်ဒရိုင်ဘာနှစ်ယောက်တန်းရရှိသွားကြတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုငင်းချမ်းအိတ်နဲ့ပဲတင်ပြပေးကြပါပ
ါဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးပြည်တွင်းစီးရဲသတင်းပေးပို့ချက်တခုလည်းနားဆင်ရဖို့ရှိပါတယ်
ညောင်လာလာဝန်ကျင်နှစ်မိုင်ပတ်လည်သူတို့အဖြစ်နဲ့တက်တဲ့အုပ်အုပ်ဒီအဆောက်အုံကောင်းကောင်းတွေတို့အဲ့လိုတွေပေါ့လေရကုံတို့ဆမဲအုပ်တို့ပေါ့ဗျာအဲ့လိုမျိုးညောင်လာလာဝန်ကျင်
တိုင်းတိုင်းနဲ့ဟာလေကြောင်းတက်ခတ်မှုနဲ့စပေးရှောင်အခြေအနေနောက်ပိုင်းမှာအပြည့်စုံတင်ပြပါမယ်တခါဆက်အနာတိန်နှစ်နှစ်ကျော်အတွင်းကီယင်နီအရတား450ကျော်သေဆုံးခဲ့ရတဲ့အကြောင်းပါဝင်စစ်ရာဇဝတ်မှုတွေအကြောင်းလူအခွင့်အရေးအဖွဲ့ပြောပြချက်နောက်မိခင်နဲ့ကလေးသေဆုံးမှုရှော့ချနိုင်ရင်လုံဆောင်ချက်တွေအကြောင်းတွေးဆမေးမြန်းချက်ဒါတွေပြင်အပတ်စဉ်အစီအစဉ်တွေမှာတော့မြေကြီးဩဇာကဏ္ဍမြမအရေးနဲ့ယူကရိန်းရေးနှိုင်းရှင်သုံးသက်ချက်အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစေရာကမ္ဘာတလွာခီးသွွားအစီအစဉ်တွေကိုပြည့်ပြည့်စုံစုံတင်ဆက်ပေးဖို့ရှိပါတယ်။အခုရင်စွန်းတော့ဒီနေ့မနေ့ထိတဲရောက်သတင်းတွေကိုဥတမောက်တန်းတဲ့သူကျွန်တော်ငင်းညာကြီးကပြောပြပေးပါမယ်ခင်ဗျာ
။2021ခုနှစ်ဖေဖော်ဝါရီလကရွေးကောက်တင်မြှောက်ခွင့်ဆိုအကိုဖြုတ်ချအာဏာသိမ်းခဲ့ပြီးပိုလို့ရက်ဆက်ချမ်းကျုပ်ဖိနှိပ်နေတဲ့မြမစစ်ကောင်စီအဆုံးသတ်သွားအောင်နိုင်ငံတကာကဆောင်ရွက်ကြဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမင်းကြီးဖော့ကတက်ကတောင်းဆိုလိုက်ပါတယ
် Each day the people of Myanmar are enduring horrifying attacks
ရုံးကြက်တွေနဲ့လောက်ကင်စားတော့ရတဲ့ဘဝတွေပြိုကျပျက်စီးသွားပြီးလူခွင့်ရေးတွေကိုပြောင်ပြောင်တင်းတင်းချို့ဖောက်ကြောက်မက်ဖွယ်တိုက်ခိုက်မှုတွေအောက်မှာမြန်မာပြည်သူတွေဟာနေတိုင်းကြမ်းကြမ်းခံနေကြရတာဖြစ်ပါတယ်လို့လူခွင့်ရေးမင်းကြီးကပြောကြားသွားခဲ့တာပါရဲသားတွေကိုတိုက်ခိုက်ရမှာပိုလို့တိုးချက်လာနေတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအင်ကာနေကတင်သွင်းတဲ့အစီရင်ခံစာမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမင်းကြီးကပြောပါတယ်အစီရင်ခံစာက2022ခုနှစ် AB 1ရက်ကနေ2023ဇူလိုင်31အထိလေ့လာခဲ့တာဖြစ်ပါတယ်လူဖွဲ့စည်းတရားလုံးယိုရင်းပြက်စီပြီးအကျင့်ပြတ်ချစားတဲ့အာဏာရှင်လူနည်းစုရဲ့ကျင်းမြောင်းတဲ့အကျိုးစီးပွားကိုပေါ်ဆောင်ပေးနိုင်ဖို့အတွက်ကိုလူလူပေါ်အာရဘအနိုင်ကျင့်ဖိနှိပ်ချုပ်ချယ်ဖို့ဒီဇိုင်းဆင်ထားတဲ့စနစ်နဲ့ကျွန်တော်တို့ရည်ဆိုင်နေရတာဖြစ်ပါတယ်လို့တက်ကဆိုပါတယ်စစ်ကောင်စီကရဲသားတွေပေါ်ဒီလိုတိုက်ခိုက်ရမှာစစ်နီးပရိရဲ့၃ရက်ကိုအသုံးပြုခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုလူစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ရွာတွေကိုမိတိုက်တာပါပဲလို့မစ္စတာတက်ကတင်ပြသွားခဲ့ပါတယ်အစင်းခါစားလေ့လာခဲ့တဲ့ကာလအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု689ကြိမ်လုပ်ခဲ့ပြီးအစုလိုက်ပြုံလိုက်22ကြိမ်တက်ဖြတ်ခဲ့တယ်လို့လည်းသူကပြောပါတယ်ဒီလိုတက်ဖြတ်ရမှာအသက်ရှင်လေးတဲ့မိရှိုတာကိုလိုက်အင်္ဂါစိတ်ပိုင်းတွေကိုအရှင်လက်လက်ဖြတ်တောက်ပြစ်တာဗရင်းကျင်တာနဲ့ခေါင်းဖြတ်တာအပြင်စစ်တပ်နဲ့သူချိတ်ဆက်အဖွဲ့တွေကသူတို့ကိုသူတို့တိုက်ခိုက်ရအောင်မိုင်းမနှမိအောင်ကာကွယ်ဖို့အတွက်ရွာသားတွေကိုအသုံးချခဲ့တယ်လို့လည်းပြောကြားသွားခဲ့ပါတယ
်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာသူ့ရဲ့အိမ်ချမ်းမြေလုပ်ငန်းစုစီးပွားရေးအင်ပါယာကြီးကိုတီထောင်နေချိန်တုန်းကနှစ်ပေါင်းများစွာလိန်လယ်မှုကျူးလွန်ခဲ့ကြောင်းနယူးယောက်တရားသူကြီးအာသာအဂိုရန်ကစီရင်ချက်ချလိုက်ပါတယ်။နယူးယောက်ပြည်နယ်ရှစ်နှစ်ကျုပ်လက်တီရှက်စ်ဂျိမ်းစ်ကထရန့်ပေါ်တရားမှုဖြစ်တရားဆွဲဆိုခဲ့တဲ့ဒီမှုကိုစီရင်ချက်ချရမှာထရန့်နဲ့ထရမ့်နဲ့သူပိုင်တဲ့လုပ်ငန်းစုဟာဘန်ဝင်အာမခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်လိန်လယ်လှည့်ပြားခဲ့တယ်ဆိုပါတယ်။ငွေကြေးထောက်ပံ့ရယူဖို့နဲ့လုပ်ငန်းညှိနှိုင်းရမှာအောင်မြင်နိုင်ဖို့အတွက်ပိုင်ဆိုင်မှုတွေရဲ့တန်ဖိုးနဲ့အသင်းကျွေးဝချမ်းသာမှုကိုဆရက်ဆရက်နေပေါ်မှာပေါ်ပြမှာအဆမတန်ချက်ကပြီးပေါ်ပေါ်တာပြခဲ့တာစစ်စေးတွေ့ရှိရကြောင်းပြောပါတယ်ဒီစင်ချက်ကအစွတ်ရှိနေဘက်ကဆွဲဆိုတဲ့အဓိကအချက်တွေစင်ချက်ဖြစ်ပြီးနောက်ထပ်အချက်6ခုကိုစင်ချက်ချဖို့ကြံပါသေးတယ် Tiaduji Angurenga, Chanshi needed this search at in a Pitango, Mason Piamima, Julie Lujima Pare, Yong Chengu, Auto Watney Anima, Satemo, Season Tabare, the Yong Jenuia, Dizamati, Chamin and Yau Tiaduji Gapiovare, New York Shinny Joke, Pagaro, Trump or Dangwe Dolan, Tanyang Azene, Tuya Muya Pine, New Yoma, CYA looking with Pipin, Pitan Chamapu, Tonsu Tabare, since then about the be much people trying a Pyogwayago, Satu, Gabby Machachem, Tompiamabu, Trangaro Tun in a Bama, Mamlo Kabulu, Pyo Tabare.
Ukraine Udasa Penanet without drone in a Dosa Pika Kerre, Good old Lobia CB Milan Pokwe Keda Jong, Contin Truck Ari Milan, Driver Nilda, Yashi Dogajabare, Dajau, Romanian and Ukrainian and Ja Ferry Democracy and Ugo Yasan Teraya, Delo, Ukraine Dawe Shiduriga, Inganiga, Piopare. We lay Picha Dugo Jack on him, Matria, Bida now, Segandia, Lemo Yang Milongi, Retella, Tria, Delo. Romania bet Danube nikam bega ni milaya dure ga pyo ba de. Ferry Timor re ko ro Romania bet ga ma chauk cha thara phit de lo Romania ne sa yet ta phwe ga so ba de. Russia ga drone 38 sin ko nya ma pye lut kha ya ma 26 sin ko pye cha dai nge de lo Ukraine leader ga pyo ba de. Russia tat re ga Odessa data ga Ismail dia ko pye mat tha tai khai khe ra ba. Ukraine ye ti nan tin bo mu ko Russia ga ta sai mat mat tai khai ni da le phit ba de.
တနင်္လာနေ့ညကဒီတိုက်ခိုက်မှုကြောင့်တီးနံဂူတော်နယ်ကလူမြောက်တိတ်ဆုံးသွားခဲ့ပါတယ်ဂူလာတမ်ကဂျာဝင်ညီတိုင်းပေးခဲ့တဲ့တီးနံတင်ပို့မှုသဘောတူညီချက်ကနေဒီနွေရာဒီမှာရုရှားကထွက်ခဲ့ပြီးတဲ့နောက်အိုဒက်ဆာတောင်ပိုင်းကအစ်မင်းနဲ့မျိုးတွေကိုရုရှားကတိုက်ခိုက်နေတာပုံမှန်ဖြစ်နေခဲ့တာပါအစ္စရေးခရစ်တော်ဝင်ကြီးဟိုင်ရန်ကတ်ကစော်ရီအာရေဗျာကိုအင်္ဂါနေ့ကတွားရောက်ခ ခဏတစ်ခုကိုတက်ရောက်မှာပါဒီခီးစဉ်အပြင်မှာအမေရိကန်ကဂျာဝင်နှိမ့်နှိုင်းပေးနေတဲ့ဆော်ဒီအာရေဗျားနဲ့အစ္စရေးကြားနှစ်နိုင်ငံဆက်ဆံရေးကိုဖော်ဆောင်ပေးမဲ့သဘောတူညီချက်တရက်ကိုလည်းနိုင်ငံခြားရရှိဖို့ကြိုးပမ်းနေတာပါကက်စ်ဥပဒေနဲ့အစ္စရေးကိုယ်စားလှယ်အဖွဲ့ဆော်ဒီအာရေဗျားကိုအလဲပတ်ရောက်နေတော့မှာပဲဆော်ဒီအာရေဗျားရဲ့ပါလက်စတိုင်းဆိုင်ရာအထူးတန်တမန်အသစ်နီယက်ဖ်အယ်ဆူဒိုင်ဟာအစ္စရေးသိမ်းပိုက်ထားတဲ့ဂါဇာကမ်းမြောင်နောက်ဖက်ကမ်းဒေသကိုပထမဆုံးချိန်တွောက်ပြီးသူ့ရဲ့ခန့်အလွာကိုပါလက်စတိုင်းသမ္မတမမူအဘတ်ကိုတင်သွင်းမှာဖြစ်ပါတယ်အစ္စရေးခရီးသားဝင်ကြီးရဲ့ sorry ခီးစဉ်ဖြစ်လာတာကြောင့်အစ္စရေးနဲ့ sorry ကြားမှာဆက်ဆံရေးထိုးထက်လာတာကိုပြတ်တနေပါတယ်ဒါပေမဲ့တစ်ဖက်မှာလည်း sorry arabia ဘက်ကပါလက်စတိုင်းအနာဘိုင်တွေနဲ့လည်းတာဝန်နီးလိုက်ရထိတွေ့ဆက်ဆံနေတာဖြစ်လို့နှစ်နိုင်ငံကြားဆက်ဆံရေးထိုးထက်ဖို့ကအစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံရေးထိုးထက်ဖို့လိုချောင်းကို sorry ဘက်ကရှင်းရှင်းလင်းပြတ်တာဖြစ်ပါတယ်အစ္စရေးပါလက်စတိုင်းပြည်ပခါကိုမျက်မျက်တတဖြည့်ရှင်းခြင်းမရှိဘဲအစ္စရေးကိုတန်တမန်ရေးရရအတိမတ်ပြုမှာမဟုတ်ကြောင်းလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုနီးပါးလုံးကသဘောတူညီခဲ့ကြတဲ့အာရဗ်နိုင်ငံတွေမှာဆော်ဒီအာရေဗျလည်းပါပါတယ်ညာ
ဒီရေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 1233ညာဟိုင်းဒိုမီတာ40 kHz 8133ညာဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဘုဒ္ဓမြတ်တရင်တွေကို VOE ကဆက်လက်ကြင်ညာနေပါတယ်တောင်ကိုရီးယားနိုင်ငံဆိုမြို့မှာအကြီးအကဲတန်တမာတွေရှာရှာပါပါတွေ့ဆုံခဲ့ပြီးတဲ့နောက်သုံးနိုင်ငံခေါင်းဆောင်တွေထိပ်သီးစည်းဝေးကိုဆော့နိုင်ပြဆော့ပြီးကျင်းပဖို့ဂျပန်တောင်ကိုရီးယားနဲ့သဘောတူလိုက်ကြတယ်လို့တရုတ်ကအင်္ဂါနေ့ကပြောလိုက်ပါတယ်ဒုတိယဝန်ကြီးတွေနဲ့လက်ထောက်ဝန်ကြီးတွေတက်ရောက်ကြတဲ့အစည်းအဝေးမှာနက်နက်ရှိုက်ရှိုက်ဆွေးနွေးခဲ့ကြပြီးတည်ငြိမ်တဲ့ပူးပေါင်းဆောင်ရွက်မှုတက်ပြန်ဆနိုင်ရေးအတွက်ရည်ရွယ်ခဲ့ကြတယ်လို့တရုတ်ကပြောပါတယ်သုံးနိုင်ငံလုံးအတွက်အဆင်ပြေတဲ့အချိန်မှာဆော့နိုင်ပြီးအစောဆုံးထိပ်သီးဆွေးနွေးပွဲကျင်းပတိုင်းအောင်လာမယ့်လအနေငယ်အတွက်နိုင်ငံရေးဝန်ကြီးတွေရဲ့အစည်းအဝေးတက်ကိုကျင်းပကြဖို့သုံးနိုင်ငံသဘောတူညီခဲ့ကြတာပါလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်ကပြောကြပါတယ်။ထက်သည့်အစည်းအဝေးအတွက်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးဝန်ကြီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်လို့လည်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။အဲဒီလိုနောက်ဆုံးထိပ်သီးအစည်းအဝေးက2019မှာလုပ်ခဲ့တာပါ။ဒီလိုသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးဟာအရှင်းမြောက်အာရှဒေသတွေတာမကကမ္ဘာညဉ့်ညာရေးတည်ငြိမ်ရေးနဲ့ကြွယ်ဝရေးအတွက်အရေးကြီးတဲ့အခါမှာရှိတယ်တယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်
။အခုနိုဝင်ဘာလဆန်ဖရန်စစ္စကိုမှာကျင်းပမယ့်အာရှပစိဖိတ်ခေါင်းဆောင်များအစည်းအဝေးကိုထိတ်တိတ်တွေ့ရန်စမှုမျိုးတဲ့ပူးပေါင်းဆောင်ရွက်တဲ့အသင်းနဲ့အင်ရှင်ဖြစ်ဆောင်ရွက်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။အစည်းအဝေးချုပ်ချာမှုတွေဖြစ်စေမဲ့အခင်းကျင်းမျိုးကိုဖန်တီးနိုင်ဖို့အတွက်အမေရိကန်ဘက်ကမျှတမှုနဲ့အားလုံးပူးပေါင်းဆောင်ရွက်မှုကိုပြသတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုတာပါ။ ဒီမိုကရေစီနဲ့အာဏာရှင်ဆိုပြီးခွဲခြားပြောဆိုရာမျိုးတွေကိုယ်စံနှုန်းတန်မိုးတွေကိုတခြားနိုင်ငံတွေကိုသွတ်သွင်းဖို့လှုပ်တာတွေမလုပ်သင့်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောခဲ့တာပါဒေတာရင်းတရုတ်ဩဇာလွှတ်မှုမှုကိုတညီတဲ့တုံ့ပြန်နိုင်ရေးဒီမိုကရေစီနိုင်ငံတွေနဲ့မိတ်ဖက်မဟာမှုပြုဖို့အမေရိကန်သမ္မတကကြိုးပမ်းနေချိန်မှာတရုတ်နိုင်ငံသားရေးဝန်ကြီးကအခုလိုတုံ့ပြန်တာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့လည်းဖွံ့ဖြိုးမှုအားနည်းတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တစ်ယောက်ဖြစ်ကိုယ့်ကိုခံယူပြီးအနောက်နိုင်ငံတွေရဲ့လွှမ်းမိုးမှုကိုစန့်ကျင်ပြောဆိုနေတာဖြစ်ပါတယ်အခုလာမယ့်အရှပ်ပစိဖိတ်ဒေသများခေါင်းဆောင်များ APEC စည်းဝေးမှာတော့တရုတ်သမ္မတနဲ့အမေရိကန်သမ္မတတို့နှစ်ဦးတွေ့ဆုံနိုင်မဲ့အခွင့်အလမ်းဖြစ်ယူဆထားကြတာပါတရုတ်သမ္မတရှီကျင်းပင်ကအိန္ဒိယမှာလုပ်ခဲ့တဲ့ G20 အစည်းအဝေးကိုတော့မတည့်ရောက်ခဲ့ပါဘူးအခု APEC စည်းဝေးလည်းကိုယ်တိုင်တက်ရောက်မှုရှိမရှိအခုချိန်ထိတိကျမသိရသေးပါဘူးခင်ဗျာ
အကြံဖက်ဝါဒတံပြန်စစ်စင်ရေးဆင်နွှဲခဲ့ရမှာအစ္စလာမ်နိုင်ငံတော်အဖွဲ့လိုအထိပ္ပယ်ရတဲ့ IS အဖွဲ့နဲ့ဒေသတွင်းဆက်နွယ်လှုပ်ရှားသူ၄ဦးကိုဖမ်းဆီးပြီးခဲ့တယ်လို့ပါကစ္စတန်အနောက်မြောက်ပိုင်းအာဏာပိုင်တွေကပြောပါတယ်ခိုင်ဘာပတ်ခွန်ခွာပြည်နယ်မြို့တော်ပရီရှားဝါမှာဆင်နွှဲခဲ့တာဖြစ်တယ်လို့အဲ့ဒီဒေသအကြမ်းဖက်ဝါဒတံပြန်စစ်စီရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဖမ်းဆီးလိုက်သူ၄ဦးကအာဖဂန်နစ္စတန်နိုင်ငံသားတွေဖြစ်ကြပြီး IS ခိုရဆန်နဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်သူတို့ကဘာသာရေးလူနည်းစုနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပစ်မှတ်ထားပြီးမြို့ထဲမှာတိုက်ခိုက်ကြမှာပါဒီနှစ်ဇန်နဝါရီလတုန်းကလည်းလူနည်းစုရှာဘလီကိုအသိကပုံခွက်တိုက်ခိုက်ခဲ့ရမှာလူ100နိဒိသိဆုံးခဲ့ကြတာသူတို့ကြောင့်လို့ ISK အဖွဲ့ကပြောပါတယ်အာဖဂန်နစ္စတန်ဒီကအကြမ်းဖက်သမားတွေခေါအောင်ရာကိုပါကစ္စတန်စစ်တပ်ကအာယုံမတက်ပြီးဝင်ရောက်စီးနှင်းခဲ့ရမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအကြမ်းဖက်သမား3ယောက်သိဆုံးခဲ့တယ်လို့စစ်တပ်ကပြောပါတယ
်အထင်ကြီးပေါ့ပ်ဆိုတော့ရှကီရာကို2018ခုနှစ်ကဝင်ငွေကုန်900,000တန်းပေးဆောင်ဖို့ပြက်ကွက်မှုနဲ့စပိန်အာဏာပိုင်တွေကတရားစွဲလိုက်ပါတယ်ကိုလံဘီယာဆိုတော့ရှကီယာဟာအခွန်ရှောင်မှုပြပအခြေဆိုင်ကုမ္ပဏီတစ်ခုကိုအသုံးချခဲ့တယ်လို့စပိန်အစိုးရရှေ့နေရထုတ်ပြန်ချက်မှာပါရှိပါတယ်။ဒီဆွဲချက်တွေမိုင်အမီမှာလက်ရှိနေထိုင်နေတဲ့ရှကီယာကိုအကြောင်းကြားထားတယ်လို့လည်းဖော်ပြပါတယ်။ဒါ့အပြင်စပိန်နိုင်ငံမှာသူနေထိုင်ခဲ့တဲ့2012ကနေ2014ကာလကအမှုတစ်ခုကိုလည်းလာမယ့်နိုဝင်ဘာ20ရက်နေ့မှာရုံးတင်ဖို့ရှိပါတယ်။ဒီမှုမှာတော့သူကဒေါ်လာ15.4သန်းအခွန်ရှောင်မှုပြက်ကွက်ခဲ့တယ်လို့စပိန်အာဏာပိုင်တွေဘက်ကတရားစွဲထားတာပါ။ဂရမီဆူရှင်ချက်ကီရာဟာ2012ကနေ14ကာလတဝက်ကျကျလောက်မှာစပိန်နိုင်ငံတွင်းမှာနေခဲ့ပြီးအခွန်ငွေပေးဆောင်မှုပြက်ကွက်ခဲ့တာလို့အစိုးရရှေ့နေတွေကစွဆွဲထားတာဖြစ်ပါတယ်။ဒါပေမဲ့သူတရားဝင်နေထိုင်ခဲ့တာကတော့ဘာမှမဖြစ်ပါတယ်။အခုဒုတိယအမှုကိုတော့ဇူလိုင်လကုန်ပိုင်းကစပြီးအခွန်ဌာနအရာရှိတွေကအမှုဖွင့်စုံစမ်းခဲ့တာဖြစ်ပြီးနှစ်လကြာအချက်လက်တွေစုဆောင်ပြီးစွဲချက်တင်ဖို့ဖြစ်လာတာပါ။တရားရုံးရဲ့ဘယ်တော့ဖြစ်မယ်ဆိုတော့အတိအကျမသိသေးပါဘူး။ဆိုတော့ရှေ့ကီရာဘက်ကတော့အခုနောက်ဆုံးစွဲချက်နဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးတာမျိုးမရှိသေးပါဘူးခင်ဗျာ။ကုမ္ပဏီကင်ထိုင်တဲ့အောင်သတင်းတွေကိုဥတ္တမောင်တန်းတဲ့သူကြီးညာခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်တွေမေးမြန်းချက်တွေကိုစတိုက်တင်ဆက်သွားဖို့ရှိပါတယ်။ဆက်လာသိနှစ်နှစ်ကျော်တွင်ကရင်တွေကဆုတ်ရာဇဝတ်မှုမြောက်တယ်လို့ဆွဆွဲခံရတဲ့အရတားထိခိုက်သီဆုံးမှုတွေကြောင်းမတင်ဆက်မီမှာစကိုင်းတိုင်းရဲ့စီးရေးအခြေအနေနဲ့ပထမဆုံးတင်ပြခြင်းပါတယ်။ဒီပိုင်းမျိုးနဲ့ရေဦးမျိုးနဲ့အဆက်ကကြေးရွာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတယ်လို့နိုင်မြေရှင်းလင်းဒီစစ်ကြောင်းတွေထိုးနေလို့ဒေသခံ1000ကျော်စစ်ဘေးတိတ်ဆောင်နေရပါတယ်ဒီအခြေအနေပြည်တွင်းသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ
်ရေဦးမြို့နယ်နဲ့တပင်းမြို့နယ်ဆက်တပင်းမြို့နယ်အပိုင်တဲကမူကတွင်းမြောင်လှလက်ရက်ကုန်းမဲအိုအမေရိကန်စတဲ့ကြီးရွာတွေကိုစက်တင်ဘာလ26ရက်နေ့မနေ့7နိုင်ကျော်ကတက်ခိုက်ရဟတ်ရင်နဲ့တနင်္လာနေ့ပါပစ်ခတ်သွားတယ်လို့သိရပါတယ်စက်တင်ဘာလ25ရက်နေ့မနေ့ပိုင်းကရေဦးမြို့နယ်ကနေပြီးတော့ထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာတပင်းမြို့နယ်တဲကိုရောက်ရှိလာပြီးတော့နေမြေရှင်းလင်းဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်တာမရှိဘဲနဲ့လေကြောင်းကနေပြီးတော့ပစ်ခတ်ခဲ့တယ်လို့တပင်းဒေသခံတူက view ကိုပြောပါတယ
်။အဲ7ခွဲဝန်းကျင်လောက်ကစတင်တာပေါ့နော်။မြေရကံဘော်ကိုပစ်သွားရဲကတော်တော်နေရကံကိုပစ်ပြီးတော့အိုင်ညောင်ကခုံကြီးကျောင်းသားဝန်းကျင်ကိုလည်းပစ်တယ်။တစည်းရဲကအမှန်တန်ပတ်တိုက်ခိုက်ရင်ပေါ့တစည်းရဲနဲ့ပစ်တာဆိုကျွန်တော်တို့ဒီပစ်တာကိုပြန်တန်းချိန်တို့စနေလောက်ထားပါတော့9မိနစ်50ဝန်းကျင်လောက်စဝေးပစ်တာ။နောက်လာတာဝန်ကြီးနှစ်မိုင်ပတ်လေပေါ့နှစ်မိုင်တက်လေကိုသူတို့ခင်နေတက်တဲ့အုပ်အုပ်ဒီအဆောက်အုံကောင်းနေတို့အဲ့လိုလေးပေါ့လေရကုံလို့မဲအုပ်လို့ပေါ့ဗျာအဲ့လိုမျိုးအညာလာတာဝန်ကြီးကိုပတ်တည်တာကြစိုက်ပွဲရလို့ဒီနေ့ကဒီမှမရှိဘူးဗျာအဲ့ဒီဒီရွာဒီမှာ PDF တွေခိုးအောင်နေဆိုရခင်နေပြစ်သွားတာကြာဒီရွာဒီပေါ့
တိုက်ပွဲဖြစ်တာမရှိပေမဲ့သူတို့ဒီစစ်ကောင်စီစစ်ကြောင်းလမ်းကြောင်းတစ်လျှောက်မှာတိုက်ခိုက်ခါမှာဆိုးရင်းတဲ့အတွက်အခုလိုမျိုးလေကြောင်းကနေပြီးတော့ပြစ်ခတ်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကကြေးရွာတွေမှာတက်ဆွဲထားတဲ့အတွက်ဒေသခံတွေကြေးရွာတွေစီကိုပြန်လို့မရသေးသလိုပျက်စီးဆုံးရှုံးမှုအတိအကျကိုလည်းမသိရသေးဘူးလို့ဆိုပါရဲအခုလိုမျိုးစစ်တပ်ကရေဦးမျိုးပေါ်ကနေထွက်လာပြီးတော့တပင်းမျိုးနယ်အထိနေပြီးရှင်းလင်းနေတဲ့အတွက် လမ်းတစ်လျှောက်ကကျေးရွာ20လောက်မှာရှိတဲ့ဒေသခံတပေါင်းကျော်ဘီလီယာကိုတင်းရှောင်နေရတယ်လို့စစ်ပေးရှောင်းကူညီနေသူတူကပြောပါတယ
်။ကျေးရွာကတော့ရေဦးဖဲ့အောင်ဆိုရင်ရွာပေါင်း20လောက်ရှိနေရန်ရှောင်းနေရတော့ဟုတ်။လူကြီးတပေါင်းကျော်လောက်ရှိနေရဟုတ်။ရက်ကရက်တာမရှိသေးတော့လက်ခံနဲ့ကျေးရွာတွေကိုနှီးစက်ရဆက်ဆောင်စခန်းတွေကတော့အဆင်ပြေနေတယ်ပေါ့နော်။ဟောကျွန်တော်တို့အဖွဲ့အနေနဲ့ကတော့လိုက်ပြီးတော့ကူညီနေတယ်ပေါ့ဆန်ရဲစီရဲအဓိကလိုအပ်နေတဲ့နေရာမျိုးလေးလိုက်ကူညီပေးနေတယ်ပြဟုတ်။ညောင်လာတဲ့ကိုဒီမိပင်စစ်ကြောင်းကဝင်သွားပြီဆိုတော့အဲ့ဒီဟာတက်ဆွဲတယ်ရန်ကာအကြာကြီးနေတယ်ဆိုရင်တော့အမေဆန်နေခါတို့အဲမိုးရွာလာပြီဆိုရင်တော့နေစရာခက်ခဲဖြစ်လာနေတာပေါ့
စစ်ကောင်စီစစ်ကြောင်းဟာတပိန်းမြို့နယ်တွေကကျွရတွေကိုမကြာခဏနေမီရှင်းလင်းမှုတွေလုပ်နေတာပါဒလမျိုးနေမီရှင်းလင်းမှုတွေအတွင်းရာနဲ့ချီတဲ့နေအိမ်တွေမိရှုခံခဲ့ရတယ်လို့လေကြောင်းကနေပြီးတော့ပြစ်ခတ်တာလေကြောင်းကနေပြီးတော့စီးနင်းဝင်ရောက်တာတွေလည်းလုပ်နေရှိပါတယ်ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ16ရက်ကလည်းကလင်းငယ်ရီစာတင်ကြားနေတဲ့လက်အကုံကြီးရွာစာတင်ကြောင်းကိုလေကြောင်းကနေပြီးတော့ပြစ်ခတ်ပြီးတော့မြေပင်ကနေစီးနင်းဝင်ရောက်ခဲ့တဲ့အတွက်ကလင်းငယ်အများပြားအပါဝင်12ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီစီးနင်းပြစ်ခတ်မှုနဲ့ပတ်သက်လို့ကြီးရွာထဲမှာကာကွယ်ရေးတပ်ဖွဲ့တွေရောက်ရှိနေတဲ့ဆိုတဲ့သတင်းကြောင့်လုံခြုံရေးအဖွဲ့အစည်းကဝင်ရောက်ရှာဖွေရကနေပြီးတော့ပြစ်ခတ်မှုဖြစ်ခဲ့တာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးတော့လေကြောင်းကပြစ်ခတ်မှုကိုတော့ထည့်သွင်းမထုတ်ပြန်ထားပါဘူးခင်ဗျာ။
ကိုတန်းညုံပြပြခဲ့တာပါအခုတော့ KND ဒေတာစစ်ရာဇမှုဆွဆွချက်တွေကြောင့်ကြည့်အောင်ပါဆန္ဒသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်း KND ဒေတာမှာပြစ်ခတ်ထိုက်ခိုက်မှုတွေကြောင့်တေဆုံးရတဲ့အရသာပြည်သူ450ကျော်ရှိပြီးဒီထဲမှာအသက်18နှစ်အောက်ကလေးလူငယ်တွေ50လောက်ပါဝင်တယ်လို့ KND လူအခွင့်အရေးအဖွဲ့ကပြောလိုက်ပါတယ်အရသာတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ကောင်စီရဲ့လုပ်ရက်တွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့လည်းဆွဆွပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ
ဆီယနာသိမ်းပြီးနောက်ပိုင်းကင်းနီဒေတာတွင်မှအရသာပြစ်မှတ်ထားတိုက်ခတ်ခံရမှုတွေဆူဆူရွရွကြုံလာခဲ့ရသလိုနှစ်နှစ်ကျော်ကာလအတွင်းမှစစ်ကောင်စီရဲ့တိုက်ခတ်မှုကြောင့်တမန်အရသာပြည်သူ450ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးလူငယ်တွေ50လောက်ပါဝင်တယ်လို့ကရင်နီလူခွင့်ရဲ့အဖွဲ့တီထောင်သူကိုပညာက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီမှာ400ကျော်ဆိုတာကတကယ်ကိုလူထုတစ်သက်ပေါ့နော်နာ50ကျော်ကျော်ဝန်းကျင်ကတော့ကျွန်တော်ကလေးပေါ့16နှစ်အောက်ကလေးဖြစ်ပါတယ်ကျွန်တော်တို့အခုနောက်ပိုင်းကဘုံကျဲတိုက်ခိုက်ခြင်းခံရတဲ့နေရာတွေကြည့်လိုက်တော့ရွာတွေ IDP camp တွေစေယုံစေပေးခန်းတွေအကြောင်းတွေပို့ပြီးတော့မှပြစ်မှတ်တိုက်ခတ်ခြင်းခံရတော့ပေါ့နော်အရင်တော့ကဘုံကျဲတယ်ဆိုတာတိုက်ပွဲဖြစ်တဲ့နေရာတိုက်ပွဲကာလမှာပဲဖြစ်တော့ပေါ့အခုကမဟုတ်တော့ဘူးပေါ့နော်ပဲဖြစ်ဖြစ်ဖြစ်ဖြစ်ညပိုင်းတို့နိခင်တောင်တောင်တို့အထူးပေါ့နော်အဲ့လိုမျိုးလူထုပြတ်မှတ်တွေကိုတက်ခိုက်တာပုံများလာတယ
်အခု450ကျော်ဆိုတဲ့အရေးအတွက်ဟာကရင်နီလူခွင့်ရဲ့အဖွဲ့ကလက်လန်းမီတလောက်ပြုစုထားတဲ့စည်ရင်သာဖြစ်ပြီးလက်လန်းမမီတဲ့နေရာတွေလည်းရှိနေတာမို့မြေပြင်မှာဒီထက်မကတည်ဆုံးမှုများနိုင်တယ်လို့လည်းကိုပညာကပြောပါတယ်ကျေးရွာတွေစာတင်ချောင်းတွေဘာသာရေးအဆောက်အုံတွေဆေးရုံဆေးပေးခန်းတွေလူများတဲ့နေရာတွေကိုပြစ်မှတ်ထားပြီးလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းအသုံးပြုဘုံကျဲတိုက်ခိုက်တာတွေဖြစ်တယ်လို့သူကပြောပါတယ်။အများစုကလက်နက်ကြီးချောက်တေဆုံတာဖြစ်ပြီးဒုတိယအများစုကဖမ်းဆီးပြီးတနက်နဲ့ပြစ်တက်ခံရတာမြေမြုံပိုင်းနင်းမီလို့တေဆုံတာလေရင်နဲ့ဘုံကျဲလို့တေဆုံသွားရတာတွေဖြစ်တယ်လို့လည်းပြောပါတယ်။ပေးလို့ရတိတ်ဆောင်ရတဲ့စစ်ပြေးဒုက္ခတွေလည်းအများပြားရှိနေပြီးဒေသခံတွေဟာစစ်ပြေးလို့ရတနေရာပြီးတနေရာပြောင်းရွှေ့ပုန်းခိုနေကြရတာပါလက်နဲ့ကြီးတန်းလေးရင်တန်းတွေကြရတိုင်းဒေသခံတွေဟာအိပ်မပျော်စားမဝင်နိုင်ဖြစ်ပြီးအမြဲတမ်းစိုးရိမ်ထိတ်လန့်နေကြရတယ်လို့ဒီမော့ဆွမြို့နယ်တနီလာလဲချေးရွာကန်တူက VOA ကိုပြောပါတယ်
အမြဲတမ်းဆန်းနေပဲနေတိုင်းလိုလိုနေရတာပေါ့နော်။တနည်းအားဖြင့်လူတွေဝဲနေဟုတ်ပဲဒီမှာတော့ဖုန်းဆက်ပြောပြတာပေါ့နော်။လူတွေဝဲလာတဲ့တနည်းတော့အဲ့တော့အဲ့လိုတော့မပြောဘူးလေ။ဒီညမှာပြင်းနေဒီခေါင်းညမှာပြင်းနေအများဆိုးရထိတ်လန့်နေရတာပေါ့နော်။လက်လက်ကြီးဆိုလဲအချင်းတွေစက်ပွဲမရှိလဲလာတယ်ဆိုတော့အမြဲတမ်းဖြစ်ဖြစ်လာလာနဲ့နေနေရတယ
်။ကြီးရွာပဝန်းကျင်နဲ့ဆစ်ဆောင်စခန်းတွေမှာလက်နဲ့ကြီးချလို့တေးဆုံးရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။ပြီးခဲ့တဲ့2021ခုနှစ်နှစ်ကုန်လောက်ကရိုင်းကော်မြို့နယ်ကုန်းသာကြီးရွာမှာစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးချရောက်ပောက်ခွဲလို့ရွာကန်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရိုင်းကော်မြို့နယ်ကုန်းသာကြီးရွာကန်တအူးကပြောပါတယ် ဒီတော့တခါတလေဆိုသူတို့ကအဲ့လက်နဲ့ကြီးတန်ကြောက်ဆိုအော်ကြောက်ပြီးတော့တော့ချိပါချင်အမျိုးလေးလူတိုင်းလူရောဖြစ်သွားတော့မယ်အမျိုးပုံစံပေါ့နော်တအားကြောက်သွားတော့ဘာလင်းလာဆိုပြင်ပုံးတဲမလဲဆိုပြီးတော့စိတ်နဲ့ကြောက်လန့်ပြီးတော့မှအုံနေနေရတော့ပေါ့နော်စစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်စဉ်တွေကြည့်လိုက်ရင်ရွေချက်ရှိရှိတမင်စီစဉ်လှုပ်ဆောင်တဲ့စစ်ရာဇဝတ်မှုလူသားမ
ဖြစ်ပါတယ်ဒီလောရအားလုံးကတော့ရာဇမှုမြောက်တော့ဗောနောနောက်ပြီးတော့မတက်ခတ်တဲ့ပုံစံကြည့်တော့လဲဒီချက်ရှိရှိပေါ့တက်ခိုက်လို့ဗောနောဥပမာဖြစ်အဲ့ဒီပြစကိုင်းတွေကိုဘုံကျတက်ခိုက်တာတွေအဲ့ဒီပြစကိုင်းရှိတဲ့ရက်တွေထဲကိုလက်နဲ့ကြီးနဲ့ပြစ်ထည့်တာတွေဗောနောအเจ้าတွေကိုပြစ်မှတ်ထားတာတွေဆေးရုံတွေကိုပြစ်မှတ်ထားဒါကတော့တကယ်ကိုတော့ war crime ပဲကျွန်တော်ကတော့ဒါကတော့ငင်းလို့မရတဲ့အရာတစ်ခုဖြစ်ရောဗောနောအခြားတစ်ဖက်မှာကလည်းဒီလိုမျိုးလှုပ်ရက်တွေကလည်းကျွန်တော်တို့ war crime မြောက်တဲ့ crime against humanity လက်မြောက်ဗောနော
ကင်းဒီဒေတာတွေအတွက်ရက်သားတွေထိခိုက်ဒေချင်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုလူခွင့်ရဲ့အဖွဲ့တွေနဲ့ဒေတာခန်တွေရဲ့ပြောဆိုချက်အပေါ်စစ်ကောင်စီရဲ့တုံ့ပြန်ချက်သိရဖို့စစ်ကောင်စီပြောခွင့်ရကိုတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့ပြန်လည်ဖြေကြားတာမရှိသေးပါဘူး။ကင်းဒီဒေတာတွင်လူခွင့်ရဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့ကင်းဒီလူခွင့်ရဲ့အဖွဲ့ကအစည်းအခမ်းစာပြုစုထားပြီးကျူးလွန်သူတွေအပေါ်တရားဥပဒေကြောင့်အရာအရေးယူရာတွေဖြစ်လာအောင်နိုင်ငံတကာကိုဆက်လက်တင်ပြသွားမယ်လို့ဒီအဖွဲ့ကိုတီထောင်သူကိုပညာကပြောဆိုပါတယ်ရှင
်။ KNI ဒေတာအခြေအနေသတင်းပေးပို့ချက်ကိုမတ်တင်ကြီးထိုက်တင်ပြခဲ့တာပါအခုတခါတော့တွစ်ဆုံမင်းမြန်းချက်တစ်ခုတင်ဆက်ပြစီနှစ်စဉ်ကုလသမဂ္ဂထရီရီညီလာခံကျင်းပနေတဲ့အချိန်မှာပဲ Bills and Melinda Gates Foundation ကနေကမ္ဘာအနာဂတ်တိုးတက်ဖွံ့ဖြိုးရေးအတွက်ဂိုးဖမ်းသမားများလို့တင်စားခေါ်ဝေါ်တဲ့goalkeeper ဆွေးနွေးပွဲကိုကျင်းပပါတယ်ဒီနေ့မှာတော့ကမ္ဘာတဝမ်းမိခင်တဲ့ကလေးသေးဆုံးမှုရှော့ချနိုင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးသွားပြီးမြန်မာနိုင်ငံတွင်းကလိုအပ်နေသူတွေကိုလည်းအိန္ဒိယရုံးခွဲကတဆင့်ထောက်ပံ့ကူညီနေကြောင်းနယူးယောက်မှာစက်တင်ဘာ19ရက်ကနေ20ရက်နေ့တွင်ကျင်းပခဲ့တဲ့ goalkeeper ဆွေးနွေးပွဲကိုတက်ရောက်ခဲ့သူဒေါက်တာမျိုးမြအောင်ကပြောပါတယ် American ပြည်ထောင်စု Nebraska ပြည်နယ်အခြေစိုက် CHI Health Provider ဆေးရုံကွန်ရက်ကဤသွင်းမြင့်တင်ရေးညှိနှိုင်းရေးမှူးဒေါက်တာမျိုးမြအောင်ကိုမဤတဲ့စင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင
်ဗျပြီးခဲ့တဲ့ရက်ပိုင်းစက်တင်ဘာ19-20ပေါ့နော်ကျွန်တော်ဒီနှစ်ရက်မှာကတော့နယူးယောက်မြို့မှာလုပ်ခဲ့တဲ့အဓိကကတော့ကျွန်တော်တို့ Gates Foundation ကနေပြီးတော့ဦးဆောင်တဲ့ Goalkeepers 2023 event ပေါ့နော်ကျွန်တော်တို့ဒီကမ္ဘာလုံးတော်လှန်ထားတဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ goals တွေပေါ့နော်ကျွန်တော် sustainable development goals တွေကိုဝိုင်းပြီးတော့ကုညီပံ့ပိုးနေကြတဲ့သူတွေကိုစုစည်းပြီးတော့ conference တွေတခုလုပ်တာဖြစ်ပါတယ်။အဲဒီ conference ကိုကျွန်တော်သွားပြီးတော့တက်ရောက်ခဲ့ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါရှင်။အဲ့မှာနေဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်အကြောင်းအရာတွေပါလာမှာလဲရှင်
။ဟိုမြန်မာနိုင်ငံကတော့ဒီကျွန်တော်တို့2021ခုနှစ်ကျွန်တော်အာဏာသိမ်းတဲ့နောက်ပိုင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့် Gates Foundation ရဲ့ပံ့ပိုးမှုပူးကနေပြီးတော့နည်းနည်းလေးအားနည်းသွားတာကိုကျွန်တော်တို့တွေ့ပါတယ်။အဓိကဆွေးနွေးရတဲ့အကြောင်းအရာတွေကတော့ကျွန်တော်တို့ဒီsustainable development goal 18ခုနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိခီးရောက်နေပြီပဲလဲအခုကျွန်တော်တို့ sustainable development goal တွေပြောလာတာ2015ခုနှစ်ကနေစခဲ့တာဆိုရင်ကျွန်တော် 2030 မှာပန်းနိုင်နေကိုကျွန်တော်ရောက်ဖို့ပန်းထားတာဖြစ်ပါတယ်ဒါကြောင့်အလဲတဝက်ခီးရောက်နေပြီအဲ့ဒီကာလမှာဘလောက်တိုင်းတာထိလုပ်နိုင်သလဲဘယ် goal တွေမှာတော့ကျွန်တော်ရောက်တဲ့နေရာမရောက်ဖ ೇನೆ နောက်ကျနေသလဲဒါတွေကိုဆွေးနွေးပြီးတော့မှာအဓိကကျွန်တော်နိုင်ငံအသီးမှာရှိတဲ့ခေါင်းဆောင်တွေပါဝင်ပတ်သက်ပြီးတော့ကူညီနေကြရတဲ့ဟလာကျွန်တော်တို့ UN အဖွဲ့အစည်းတွေ International Local မှာရှိကြတဲ့ NGO အဖွဲ့အစည်းမှာရှိတဲ့သူတွေအကုန်လုံးဝိုင်းဝန်းကူညီကြဖို့စီးပွားရေးလုပ်ငန်းရှင်တွေ Technology မှာကျွန်တော်လုပ်နေကြတဲ့လုပ်ငန်းရှင်တွေအားလုံးပေါ့နော်အခုအတူပါပြီးတော့ဝိုင်းဝန်းဆောင်ရွက်ကြဖို့ဆိုပြီးတော့နှိုးဆော်တဲ့ပွဲလေးဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံနဲ့ relevant ဖြစ်တာကတော့ကျွန်တော်တို့အဓိက highlight လုပ်သွားတာကတော့ Maternal and Childhood ပေါ့နော်မိခင်နဲ့ကလေးသေဆုံးနှုန်းကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရောက်တဲ့နေရာကိုမရောက်ပဲနဲ့ကျွန်တော်အချိန်ဟုန်လေးတွေနည်းနေတာကိုတွေ့ရတဲ့အတွက်ကြောင့်ပို့ပြီးတော့အားဆိုင်ပြီးလုပ်ဖို့ဆိုပြီးတော့အဲ့ဒီ conference မှာဆွေးနွေးသွားတာရှိပါတယ်ခင်ဗျ။ဟုတ်
ကဲ့ပါရှင်ဒီလိုမျိုးမြန်မာနိုင်ငံအတွက်ထောက်ပံ့ဖို့ကြတော့ဘယ်လိုမျို နည်းလမ်းတွေနဲ့ထောက်ပံ့တာလေငွေကြေးကတော့ဘယ်လိုမျိုးထောက်ပံ့မှုတွေရှိပါလဲရှင
်2021မတိုင်ခင်တုန်းကတော့ကျွန်တော်မြန်မာနိုင်ငံမှာဆိုရင်ဒီယောဂ3မျိုးပေါ့နော် HIV malaria TB နဲ့ပတ်သက်ပြီးတော့လုပ်နေတဲ့ international NGO နိုင်ငံတကာကျွန်တော်လူမှုကူညီတဲ့အဖွဲ့အစည်းတွေရခဲ့တာရှိပါတယ်သို့တော်လည်းအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်မြန်မာနိုင်ငံကိုတိုက်ရိုက်ပေးနေတာမျိုးတွေကျွန်တော်မတွေ့ရပဲနဲ့ partners asia လို့အဖွဲ့မျိုးပေါ့နော်ဒါမျိုးဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မျိုးသမီးတွေရဲ့ကြားထဲမှာ financial inclusion ကျွန်တော်တို့ဒီငွေကြေးနဲ့ပတ်သက်ပြီးတော့မှအခြေခံသိရင်သိလိုက်တဲ့ချက်လက်တွေကိုကျွန်တော်သင်ပေးတယ်ပြီးတော့မှအမျိုးသမီးတွေကိုကူညီပံ့ပိုးတဲ့အဖွဲ့မျိုးကိုကျွန်တော်တို့ funding ပေးနေတာတွေ့ပါတယ်ကျန်တာတွေကတော့မြန်မာနိုင်ငံတွင်းအဖွဲ့တွေစီကိုတိုက်ရိုက် fund စည်းစင်းတာမျိုးမရှိဘဲနဲ့ဒေတာတွေမှာရှိတဲ့ဥမာတရုတ်နိုင်ငံမှာရှိတဲ့လာ research လုပ်နေတဲ့တက္ကသိုလ်ပေးတဲ့ပုံစံမျိုးပြီးရင်လည်းဒေတာတွင်းအဖွဲ့စည်းတွေစီကိုအဓိက funding နေသွားနေတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုဗီဒီယိုအချိန်ပေးပြီးတော့ဖြည့်ဆည်းအတွက်ကျေးဇူးများကြီးပါတယ်ရှင
်ဟုတ်ကဲ့အခုလို့ကျွန်တော်တို့မေးမြန်းပြီးတော့တကယ်ကျေးဇူးများကြီးတင်ပါတယ်
မအစ်တန်စဲဆက်သွယ်မြင်ငင်ရပါအခုတခါတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတဖို့အလှည့်ပေးကြပါတယ်ဒီနေ့ဗိုလ်တုံးနေ့မှာ Republican Party တွင်သမရလောင်းရှင်ပြိုင်မဲ့သူတွေ American ပြည်တော်စု California ပြည်နယ်မှာဒုတိယအကြိမ်စကားစစ်ထိုးပွဲကျင်းပဖို့ရှိပါတယ် Republican Party Conservative တွေရဲ့စံထားမဲ့သူဖြစ်သတ်မှတ်ထားတဲ့သမရဟောင်း Ronald Reagan အထိမ့်မဲ့စာကြည့်တဲ့ရှိရာအဆောင်မှာစကားစစ်ထိုးကျင်းပမှာပါဒါကြောင့်လဲ Ronald Reagan ရဲ့ရက်တီချက်တွေနဲ့နှိုင်းယှဉ်သုံးသပ်စရာဖြစ်လာပါတယ်VOA သတင်းတောက် Carolyn Presutti ရဲ့သတင်းလော်ကိုကိုသိတဲ့ဦးကပြောပြပေးမှာပ
ါ Republican Party အတွင်းသမ္မတလောင်းတွေဒုတိယကြိမ်စကားစစ်တိုးပွဲကျင်းပမယ့်နေရာကသမိုင်းမှာအယောက်40မြောက်အမေရိကန်သမ္မတဖြစ်တာဝန်ယူခဲ့သူ Ronald Reagan အမတ်တရစာကြည့်တိုက်မှာပါ Ronald Reagan ဟာ Conservative တွေရဲ့တင်ကြတာအဖြစ်စံထားခံရသူဖြစ်ပါလေ
Part of living better electrically
Ronald Reagan ကိုရုပ်ရှင်သေဆောင်မင်းသားကြီးတယောက် Liberal Democrat တယောက်လိုပဲလူတွေကမြင်ခဲ့ကြတာပါ1980ခုနှစ်တွေအတွင်းလူကြိုက်များတဲ့သူသမ္မတတဒန်နှစ်ကြိမ်တာဝန်ယူခဲ့သူ Conservative စံတန်ဖိုးထားမှုတွေကိုထိန်းခဲ့သူအစိုးရအုပ်ချုပ်ရေးအဖွဲ့အစည်းကိုပုံမကြီးအောင်ချုံခဲ့ပြီးအခွန်အရေးကိုလျှော့ချကာဝေးသုံးစိတ်ကိုတိုးခဲ့သူပါလူတွေနဲ့ကြီးအကျယ်ထီအောင်ဆက်သွယ်ပြောဆိုနိုင်သူအဖြစ်သူ့ကိုသတ်မှတ်ခဲ့သလိုရိုးရှင်းတဲ့စကားလုံးတွေနဲ့အပိုင်းကိုပြောင်းလဲခဲ့သူလည်းဖြစ်ပါလေ
Mr. Gorbachev tear down this wall
အဲညို့ဖြိုချလိုက်ပါဆိုပြီးဆိုဗီယက်ပြည်ထောင်စုခေါင်းဆောင်ဂေါ်ဘယ်ချက်ကိုတိုက်တွန်းခဲ့တဲ့သူစကားကစေခဲလွန်ဘာလင်တတိုင်းကိုဖြိုချဖို့ကွန်မြူနစ်စနစ်နဲ့ပိုင်းခြားမှုတွေကိုဆုံးသတ်ဖို့တမိုင်းဝင်မင်းငုံတစ်ခုဖြစ်ခဲ့ပါလေ
Reagan ကအမေရိကန်တမိုင်းမှာ Abraham Lincoln နဲ့အစားထိုးဝင်လာတဲ့လူကြိုက်အများဆုံး Republican တစ်ယောက်ပ
ါ Craig Shirley ကသမ္မတ Reagan ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့အင်ဂျီရိုမှာတာဝန်ယူခဲ့သူသမ္မတ Reagan အကြောင်းစာအုပ်6ကိုရေးခဲ့တဲ့သူပါဒီနေ့စကားစစ်တိုးပွဲမှာ Republican Party တွင်သမ္မတလောင်းရှင်းပြိုင်သူတွေသူတို့ကိုသူတို့ Reagan နဲ့နှိုင်းယှဉ်ကောင်းနှိုင်းယှဉ်ကြလိမ့်မယ်လို့ပြောဆိုပါတယ
် Mike Pence certainly evokes
Mike Pence ပြောတဲ့အကြောင်းအရာမှာ Reagan ရဲ့ရည်တည်ချက်ကိုတေချာပေါက်ပြန်တွေးရပါတယ် Nikki Haley တို့ Ramaswamy တို့လည်းအတူတူပါပဲ
စကားစစ်တိုးပွဲမှာ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးအောင် Chris Christie Florida ပြည်နယ်အုပ်ချုပ်ရေးမှူး Randy Sandick South Carolina ပြည်နယ်ထက်လွတ်တော်မှန် Tim Scott တောင်ကိုလိုင်းနပ်ပြည်တဲ့အုပ်ချုပ်ရေးမှူးအောင်နစ်ကီဟေးလီဇီဝနည်းပညာလုပ်ငန်းရှင်ရမစမီနဲ့ဒုသမ္မတအောင်မိုက်ပန့်စ်တို့ပါဝင်ပါတယ်ပထမအကြိမ်စကားစစ်တိုးပွဲမှာတော့ရမစမီကတရုတ်နိုင်ငံဟာယူကရိန်းကိုရုရှားကျူးကျော်တာတဲ့ပုံပြီးစိုးရင်ရတဲ့နိုင်ငံလို့ပြောဆိုသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်နစ်ကီဟေးလီကတော့ရမစမီရဲ့အသက်အရွယ်နဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံနည်းလာတွေကိုပြန်မေးခွန်းထုတ်သွားပါတယ်သမ္မတရော်နယ်ရီဂင်ဟာသူတို့ခေတ်စကားစစ်တိုးပွဲဝင်ပြိုင်ခဲ့တဲ့အချိန်ကအမေရိကန်သမိုင်းမှာအသက်အကြီးဆုံးမှာအသက်ရွယ်ဆိုတဲ့ကိစ္စအပေါ်မှာပါပါနဲ့တုံ့ပြန်ပြောဆိုခဲ့သူဖြစ်ပါလေ
I am not going to exploit for political purposes
ကျွန်တော်ငယ်တဲ့အတွေ့အကြုံမရှိသေးတဲ့အတိုက်ခံတွေကိုနိုင်ငံရေးအတွက်နှိမ်ချအမျက်ထုတ်တာမျိုးကျွန်တော်မလုပ်ပါဘူ
းအခုဒီချိန်စကားစစ်တိုးပွဲမှာ Republican Party အတွင်းစစ်တမ်းတွေမှာလူထုထောက်ခံမှုအများဆုံးရနေတဲ့Donald Trump ပါမှာမဟုတ်ပါဘူး။ Nikki Haley က Trump ဟာအမေရိကမှာသူမကြိုက်ဆုံးနိုင်ငံကြီးသမားလို့ပြောဆိုထားပြီး Christie နဲ့ Pence တို့ကသမ္မတမဖြစ်တတ်တဲ့သူအရေးချင်းမပြည့်တဲ့သူလို့ဝေဖန်နေပါတယ်။ Ramaswamy ကတော့ Trump ဟာ21ရာစုရဲ့အကောင်းဆုံးသမ္မတဖြစ်တယ်ဆိုပြီးပြောဆိုထားတာပါ။တမိုင်းသူတွေဒီစာရေးဆရာ Ewan Morgan ကတော့အခုအချိန်သမ္မတဟောင်း Ronald Reagan သာရှိနေခဲ့ရင် Republican Party အတွင်းပြောဆိုနေကြပုံတွေကို စိတ်နှောင့်ယှက်ဖြစ်လိမ့်မယ်လို့မြင်ပါတယ
် He was a very modest man, very personable man.
သူကတကယ်ပဲနှင်းနှင်းချာချာစင်စင်ချင်ချင်နေတဲ့သူပါကြွားဝါရာမျိုးလှုပ်လေလှုပ်ထရှိတဲ့သူမဟုတ်ပါဘူးဒီနေ့ Republican Party အတွင်းကသဘောထားတွေနဲ့ဆိုရင်သူနဲ့မကိုက်ညီဘူးလို့ပြောရမယ်အချက်ပ
ါသမ္မတ Ronald Reagan ပြောခဲ့မှုတဲ့အမှတ်ရစကားတော်လေးတစ်ခုကအခုဒီလေလက်ခံကြတဲ့မင်းဒီကြတဲ့မိကွန်းတစ်ခုပါပဲ
Are you better off than
you were ပြီးခဲ့တဲ့လေးနှစ်ကနေရှင်ရင်ပိုပြီးကောင်းအောင်ခင်ဗျာဘာလုပ်နိုင်ပြီလဲတဲ့ဒီမိကွန်းကအခုသမ္မတလုံးမဲဆွယ်ပွဲဒီမှာလဲအဓိကကြတဲ့မိကွန်းတစ်ခုဖြစ်နေတော့မှဒီနေ့စကားစစ်တိုးပွဲမှာပါမယ့်ရှင်ပြိုင်မဲ့သူတွေက Republican Party ကနေသမ္မတရွေးခံရအောင်ဥဆောင်နိုင်တဲ့ဆိုတာကိုမဲဆန္ဒရှင်တွေယုံကြည်လက်ခံလောင်းပြောဆိုကြအောင်မှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထိုင်ဦးပ
ါခုသိထိုင်ဦးတင်ပြခဲ့တာပါမကြိုင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ Passing တစ်ဆင့်ကြ Ukraine နဲ့မြန်မာရေးနှိုင်းရှင်သုံးသက်ချက်မြကြီးဩဇာကဏ္ဍ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ခီးသွွားအစည်းအဝေးတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပရရှိမြမင်္ဂလာပါ VM Mobile Season ရဲ့ September 26ရက်ဗုဒ္ဓဟူးနေ့မနေ့ကင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ Ukraine နဲ့မြန်မာအရေးသုံးသက်ချက်မတင်ဆက်မိမှာမြန်မာတောင်သူလယ်သမားတွေအကြောင်းတိဆက်ပေးနေတဲ့မြေကြီးဩဇာကဏ္ဍနဲ့စတင်နေပါတယ်စိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာတောင်သူလယ်သမားအများစုဟာဆက်နာရှင်ခေတ်အဆက်ဆက်ကျွေးမီပြဿနာတွေနဲ့ကြုံတွေ့ခဲ့ရပြီးဆက်နာသိမ်းပြီးနောက်ပိုင်းမှာလည်းအဆိုးအဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်တောင်သူလယ်သမားရေးဆောင်ရွက်နေတဲ့ဒီလိုဘေးမြန်ပြီးဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကုခမောင်းစုမင်းကစူးစီးတင်ပြထားပါတယ်ခင်ဗျ
နိုင်ငံကတောင်သူလယ်သမားတွေအနေနဲ့စစ်အာဏာရှင်ခေတ်အဆက်ဆက်ကျွေးမြီပြဿနာကြုံတွေ့နေကြရတာမှာအခုစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအဆိုးဆုံးအခြေအနေကိုရောက်ရှိကုန်ရပါတယ်တောင်သူလယ်သမားတွေအတွက်မြန်မာလေယာဖွံ့ဖြိုးရေးဘဏ်အတူကောက်စိုက်ပံကနေစိုက်ပျိုးစရိတ်ချင်းငွေတွေကိုတီးနှံအလိုက်နစ်စင်ထုတ်ချေးပေးတာဟာနှေးပါလွန်ပါတယ်မြို့ဝကျွန်းပေါ်မှာဆိုရင်စပားဆိုင်တဧကကိုတသိန်းခွဲနဲ့စေဧကအထိပဲချေးပေးပြီးအညာမြေလက်ဒေသမှာတော့နှမ်းပဲဆိုင်တောင်သူဘေကိုတဧကတသိန်းလုံးနဲ့အများဆုံးစေဧကအထိ10သိန်းပဲထုတ်ချေးပါတယ်အဲ့ဒီစိုက်ပျိုးစရိတ်ချင်းငွေတွေကိုကျေးရွာအလိုက်ဆင်းပြီးတော့ထုတ်ချေးတာမဟုတ်ပဲမြို့ပေါ်မှာရွာစဉ်အလိုက်ရက်သက်မှတ်ထုတ်ချေးတဲ့အတွေ့တောင်သူလယ်သမားတွေမှာစုပေါင်းပြီးမြို့ပေါ်ကစိုက်ပျိုးစရိတ်ချင်းငွေစိုက်ပံမှာအလဲကျသွားရောက်ထုတ်ယူကြရပါတယ်အဆိုးဆုံးကတော့စိုက်ပျိုးစရိတ်ချင်းငွေတွေကိုတကယ်လိုအပ်တဲ့အချိန်စိုက်ပျိုးဖို့ပြင်ဆင်နေတဲ့ကာလမှာထုတ်ချီးတာမဟုတ်ပဲစိုက်ပျိုးပြီးနောက်ပိုင်းမှာထုတ်ချီးတာတချို့ဒေသတွေဆိုရင်ရိတ်သိမ်းကာနီမှာထုတ်ချေးနိုင်တာတွေ့ရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြမစီပွားရေးလေးလာသူတဦးဖြစ်တဲ့ဦးစိန်သေးကအခုလိုသုံးသပ်ပါတယ
်အခုကတော့အားလုံးသိတယ်မယ်ဒီစကားစကတော့အစိုးရကမှမဟုတ်တာဗျာကျုံတို့လို့လျှောက်လုံနေတာလုံချင်ရလုံနေဆိုအဲ့ဒါပြောစီချင်းွေအပိုင်းမှာလဲတက်တက်မှန်မှန်တောင်းတမားတွေတက်တောင်းတက်တာဖြစ်အောင်နော်စနစ်လက်ရှိဖြစ်နေတဲ့လုပ်ငန်းဆောင်ရွက်ချက်ပုံစံ procedure ပေါ့ပြုပြင်ရမယ်စိုက်ပျိုးစီချေးတဲ့အခါမှာနှစ်ပိုင်းတွေ့ပါလေအချိန်ကာလတောင်းတလေသမားကစိုက်ပျိုးတဲ့ယာတီမတိုင်ခင်မှာသူကမျိုးတို့မြင်းတို့နော်ခုနဓာမီဩဇာဝဲဖို့တဲ့လိုအပ်တဲ့ချင်းကိုသူကကျိုးပေးမှရစိုက်ပျိုးရေးရာသီမတိုင်မှာပေးတဲ့ချင်းကိုထုတ်ချီးတဲ့ system ကိုကျွန်တော်ပြောတာချင်းငွေတွေကိုပြန်ပြီးဆက်တာရှိ individually ကျွန်တော်ပြန်ဆက်တဲ့ကမဆက်နဲ့တော့မဆက်တဲ့လူကိုတို့မပေးနိုင်ဘူးကွာဖြစ်လာအကျိုးတွေများလာတော့ဝိုးအဲ့လိုခက်ခဲဖြစ်တဲ့ကမှာဝိုင်းကြီးချက်ခေါ်လေသမားမှာ10ယောက်ဖြစ်စီယောက်20ဖြစ်စီစုပြီးတော့မှတယောက်ထုတ်ပေးလိုက်တယ်အေးမင်းရဲ့တယောက်ကမဆက်နိုင်ကျန်တဲ့ကောင်မဆက်ဘူးဗျာအဲ့စနစ်တွေကိုကျွန်တော်ပြန်သုံးသပ်ဖို့လိုပါတယ်စိုက်ပျိုးရေးထုတ်ပေးတဲ့ရာဒီကိုကျွန်တော်တို့ပြန်ပြီးမှပြုပြင်ရမယ် reform လုပ်မယ်ပေါ့ဗျာပြီးတဲ့ခါခုနပြောတဲ့ကုန်စည်နှုန်းတွေတက်သွားတဲ့ခါမှာအဲဒီ cost of production တေကမှာတည်နိုင်အလိုက်ကုန်ကြစိတ်ကိုကြည့်မှအဲဒီကုန်ကြစိတ်အလိုက်ဘလောက်ပေးမှသာလျင်ငါတို့ကြိုက်တယ်ဆိုတာကိုလုပ်ဖို့လိုပါတယ်စိုက်ပျိုးရေးခန္ဓာမှာတေချာစနစ်ကျတဲ့ဘူဝါဒတွေနဲ့စစ်ကြတဲ့အပြောင်းလဲလုံနည်းလုံဟာအဲ့ဒါတွေကိုပြင်မှသာလျင်နော်ခုနအခက်အခဲတွေကျော်လွှားနိုင်မယ်လို့တော့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
တကယ်တော့မြမစိုက်ပျိုးရေးဘဏ်ကိုယ်တိုင်ကသူ့ကိုယ်ပိုင်ငွေနဲ့တောင်သူလယ်သမားတွေကိုချေငားနိုင်တာမဟုတ်ပဲအရင်ကဆိုရင်တရုတ်နိုင်ငံသွင်းကုန်ထုတ်ကုန်ဘဏ်နဲ့အိဇန်ဘဏ်တို့ကနေနှစ်ရှည်အတိုးနဲ့ချေယူပြီးတောင်သူလယ်သမားတွေကိုထပ်မံချေငားတာဖြစ်ပါတယ် ထုတ်ချီးတဲ့အခါမှာလဲပုံစံခွန်ခေါ်လေယာလုပိုင်ခွင့်အမှန်တကယ်ရှိတဲ့တောင်သူလယ်သမားအစ်စ်တွေမဟုတ်ပဲအဲ့ဒီပုံစံခွန်ကိုအပေါင်းယူထားတဲ့သူတွေကလည်းရယူတာတွေ့ရှိရပါတယ်ဒါအပြင်ချင်းကားတဲ့အချိန်ကာလလွဲမနေသလိုငွေပမာဏအရာလည်းနှေးပါနေသေးပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလုံသမားအဖွဲ့ချုပ် FTUV မှလယ်သမားအရေးတာဝန်ခံပြီးသင်တန်းတွေပို့ချပေးခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပြပါတယ
်အဓိကကျွန်တော်ဒီနေရာမှာပြောချင်တာကတော့ပေးတဲ့အခါမှာဆိုလို့ရှိရင်လုံလောက်တဲ့ပမာဏလုံလောက်တဲ့အချိန်ကာလပြီးတဲ့အခါအချိန်ကိုက်ပေါ့နော်သူလိုအပ်တဲ့အချိန်ကာလမှာပေးဖို့လိုပါတယ်။နောက်ဒီဟာနဲ့တင်လည်းမလုံတော့ပါဘူး။တခုလိုအပ်တာဘာလဲဆိုလို့ရှိရင်ခုနသွင်းအားစုတွေဆိုတဲ့အထက်မှာဓာတ်မြေဩဇာပါတယ်၊ပိုးသတ်ဆေးပါတယ်၊တခြားဆက်သုံးစက္ကရာသုံးပစ္စည်းတွေပါတယ်။အဲ့တော့ဒီလိုဟာတွေအတွက်ကလည်းဈေးနှုန်းတည်ငြိမ်မှုအရေးသွေးမှန်ကန်မှုအရေးသွေးကောင်းမွန်မှုဒါတွေကိုမူဝါဒနဲ့ထိန်းညှိထားဖို့လိုအပ်ပါတယ်။အဲ့လိုမဟုတ်ဘဲနဲ့တော်ကြကြရင်ဓာတ်မြေဩဇာဈေးကတမျိုးဖြစ်လိုက်တော်ကြကြလို့ရှိရင်ပိုးသတ်ဈေးနှုန်းကခုန်တက်လိုက်အဲ့ဒါမျိုးဟာမျိုးတွေဖြစ်နေလို့ရှိရင်ခုနစိုက်ပျိုးဈေးချင်းငွေကိုတွက်ချက်ပေးတာဟာလုံလောက်မှုမရှိနိုင်တော့ပါဘူးအဲ့တော့အဲ့ဒါမျိုးတွေမှာလည်းစနစ်တကျမှန်ကန်မှုလိုတယ်လို့ကျွန်တော်တင်ပြလိုပါတယ်လယ်သမားတွေအနေနဲ့လည်းဒီစိုက်ပျိုးဈေးချင်းငွေယူလာပြီးတဲ့အခါကျရင်ချင်းငွေဆိုတာကတော့ပြန်ဆက်ရမှာပဲစိုက်ပျိုးဈေးလုံငန်းမှာမသုံးမဲနဲ့တခြားလုပ်ငန်းတွေမှာသုံးဖြုံးမိတာလို့ဆိုလို့ရှိလို့ရှိရင်တံပေးရမယ့်အချိန်ရောက်တဲ့အခါကျတော့အတိုးကြီးကြီးနဲ့ချီးတဲ့ငွေကြီးစီကနေပြီးတော့ယူပြီးချီးကြရပါတယ်အဲ့တော့အဲ့လိုချီးပြီးပေးရတဲ့အခါလယ်သမားဟာဒီအကျွေးတန်ညာထဲမှာပဲနှမောမီလဲနေပါတော့တယ်အဲ့တော့ဒီအချိန်တွေကိုစနစ်တကျထိမ့်သိမ့်မှုဆိုလို့ရှိရင်တော့ပေးတဲ့သူတွေဘက်ကလည်းစနစ်တကျပေးနိုင်ဖို့လိုပါလိမ့်မယ်အဲ့ဒီလိုပဲသုံးတဲ့သူတွေဘက်ကလည်းစနစ်တကျသုံးနိုင်ဖို့လိုပါလိမ့်မယ်
တကယ်တော့စိုက်ပန်ခေါ်စိုက်ပျိုးစရိတ်ချင်းငွေပန်အနေနဲ့ငွေချေးတာတွေမဟုတ်ပဲတခြားစိုက်ပျိုးရေးမိဖက်ဦးစီးဌာနတွေနဲ့ပူးပေါင်းပြီးတောင်သူလယ်သမားတွေအတွက်ဆောင်ရွက်ပေးရမယ်ဆိုတဲ့လုပ်ငန်းစဉ်တွေရှိပါတယ်ဒါပေမဲ့လက်တွေမှာပူးပေါင်းဆောင်ရွက်တာမရှိပဲငွေချေးတာတစ်ခုတက်တက်ပဲလှုပ်ဆောင်နေပေမဲ့လုံလောက်အောင်ချင်းငားနိုင်တာလည်းမရှိသေးပါဘူးဒါနဲ့ပတ်သက်ပြီးအရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကြီးလက်အုပ်ချုပ်ရေးမှူးတဦးလည်းဖြစ်ကိုယ်တိုင်လည်းတောင်သူတဦးဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ
်စိုက်ပျိုးစိတ်ချင်းငွေရလေဖြစ်အောင်မရှိဘူးသူကဘာတွေတွေ့လဲဆိုတော့အများစုကစိုက်ပျိုးစိတ်မမှီဘူးဒီလောက်နဲ့လည်းပဲသူစိုက်ပျိုးစိတ်အတွက်မလုံလောက်ဘူးအဲ့တော့သူတို့အခုလက်ရှိချီလာတာကလည်းပဲဒီဆယ်စုနှစ်ပေါင်းမနေတော့ဘူးဒီနေ့ထီအောင်လဲတောင်သူလဲသမားတွေရဲ့ကဏ္ဍအပြောင်းလဲတိုးတက်မှုကဘာတစ်ခုမှမတွေ့ရသေးဘူးဆုတ်ယုတ်လာတာပဲရှိတယ်သူတို့မိဖက်အဖွဲ့အစည်းတွေဖြစ်တဲ့စက်မှုလေယာတို့စိုက်ပျိုးရေးတို့မြေစည်ရင်တို့ဒါတွေနဲ့လဲပူးပေါင်းဆောင်ရွက်တာတွေအားနည်းတယ်ဘာတစ်ခုမှဒီနေ့ထီအောင်မတွေ့ရဘူးတောင်သူလဲသမားတွေအတွက်ဟိုချီရချီနေရတဲ့အကျိုးမရှိဘူးဘယ်လိုပြောတောင်သူလဲသမားတွေဘဝပြောင်းလဲတိုးတက်လာအောင်သူဗန်ရဲ့ရည်ရွယ်ချက်တက်ပေါ့ညမလေယာစိုက်ပျိုးရေးနဲ့ကြည့်လက်ဖွံ့ဖြိုးရေးပန်းဆိုတဲ့နာမည်နဲ့ကိုက်အောင်ကိုက်ညီအောင်တော့ဒီနေ့ထီအောင်အချက်တစ်ချက်မှမတွေ့သေးဘူ
းတောင်သူလယ်သမားအများစုဟာဆိုရင်စိုက်ပျိုးရေးပန်းကထုတ်ချေးတဲ့ငွေကြေးအပေါ်အားကိုးလို့မရတဲ့အတွက်စိုက်ပျိုးရိတ်သိမ်းပြီးတဲ့အခါသီးနှံပေးရတဲ့စနစ်နဲ့ချင်းငားနေကြရပါတယ်မြေလက်ဒေသကတောင်သူလယ်သမားအများစုဟာဆိုရင်သီးနှံတွေမထွက်ခင်မှာအငန်ဆိုင်ခေါ်ဥပမာနှမ်းတင်ဖို့ငွေကြိုးယူပြီးနှမ်းပေါ်တဲ့အခါမှာနှစ်တင်ပေးကြရပါတယ်ဒါကြောင့်တောင်သူလယ်သမားအများစုဟာသီးနှံထွက်တဲ့အခါမှာမတန်တဆအတိုးနဲ့ကြိုးတင်ယူထားတဲ့ငွေတွေကိုချေအောင်စားကြရပါတယ်အရင်ကဆိုရင်စိုက်ပျိုးရေးပန်တင်သာမကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစီအစဉ်တချို့နဲ့ပုဂ္ဂလိကအဖွဲ့အစည်းတချို့ကရေတိုချင်းကားတဲ့အစီအစဉ်တွေကိုလည်းတောင်သူလယ်သမားတွေအတွက်လှုပ်ဆောင်ခဲ့တာရှိခဲ့ဘူးပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအဲ့ဒီအစီအစဉ်တွေလည်းရပ်ဆိုင်းကုန်ပြီးတောင်သူလယ်သမားတွေအနေနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာအနိုင်ဆုံးအဆင့်ကိုကျရောက်သွားပြီးအကျွေးနွန်ထဲမှာပိုပြီးနှိမ်မောကုန်ကြပါတယ်ခင်ဗျာ
ဥက္ကမောင်စုမင်းစီစဉ်မင်းမြန်တက်ဆက်ခဲ့တာပါဗီဒီယိုမြန်မာပိုင်းရဲ့ဗိုလ်လူနေမနဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာနဲ့ယူကရိန်းရေနှက်ရှင်တုံ့တက်ချက်ကိုကြည့်အောင်ပါနိုင်ငံတကာရဲ့ပြစ်ပယ်ခံထားရတဲ့မြန်မာနဲ့ရုရှားနိုင်ငံဟာအရင်ကတည်းကပိုပြီးအပြန်အလှန်ကူညီထောက်ပံ့မှုတွေလှုပ်ဆောင်နေကြပါတယ်အခုလိုကာလမှာရုရှားမြန်မာဆက်ဆံရေးတွေတိုးမြင့်နေတာဟာလက်ရှိဖြစ်နေတဲ့ယူကရိန်းချူချော်စစ်နဲ့မြန်မာပြည်တွင်းစစ်ပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါလဲယူကရိန်းမြန်မာလက်မျောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာကတင်ပြထားပါတယ်ခင်ဗျာ
မြန်မာပြည်မှာအာဏာသိမ်းထားတဲ့နှစ်နှစ်ကျော်ကာလအတွင်းမှာပဲစစ်ကောင်စီဟာနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့တာကိုခံနေရသလိုအာဆီယံနိုင်ငံတို့ရဲ့ပြစ်ပယ်ခြင်းကိုလည်းခံနေရပါတယ်။အလားတူပဲယူကရိန်းနိုင်ငံကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားနိုင်ငံဟာလည်းစီးပွားရေးပိတ်ဆို့မှုတွေပြင်စစ်ရဇဝတ်ခုံရုံးတင်ခံရတဲ့အထိကိုအရေးယူခံထားရပါတယ်။နိုင်ငံတကာရဲ့ပြစ်ပယ်ခြင်းခံထားရတဲ့မြန်မာနဲ့ရုရှားနှစ်နိုင်ငံဟာအရင်ကထက်ပိုပြီးတော့အပြန်အလှန်ကူညီထောက်ပံ့မှုတွေလှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့ပတ်ကပဲအာနာသိန်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းစွေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံပွဲအပြီးမှာဝန်ကြီးဦးတန်းစွေကရုရှားနဲ့မြန်မာနိုင်ငံဟာနယ်မြေခိုင်မြဲအောင်ရုန်းကန်လှုပ်ရှားနေတဲ့စိန်ခေါ်မှုချင်းတူညီလို့နှစ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာအောင်မြင်နေတာလို့ရုရှားနိုင်ငံမော်စကိုမြို့မှာပြုလုပ်ခဲ့တဲ့ဦးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီလိုကာလမှာရုရှားနဲ့မြန်မာဆက်ဆံရေးတွေတိုးမြင့်နေတာလက်ရှိဖြစ်နေတဲ့ယူကရိန်းကျူးကျော်စစ်နဲ့မြန်မာပြည်သူစစ်အပေါ်မှာဘလို့အကျိုးတက်ရောက်မှုတွေရှိနိုင်လဲ။ပြီးတော့စစ်လက်နက်တွေနဲ့လက်စစ်တပ်ပေါင်းဖို့ပူးပေါင်းလှုပ်ဆောင်နေတဲ့နောက်ွယ်မှာဘလို့အပေးယူတွေရှိလာနိုင်တယ်ဆိုတဲ့အချက်ပေါ်မှာ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ဗျာ
။ကျွန်မမြင်တာကတော့ဒီခီးစဉ်ကြောက်တော့ပူထူးပြီးတော့ကျွန်မတို့ဒီຫນွေဦးတော်လှန်ရေးပေါ်မှာတက်ရောက်မှုရှိရတယ်လို့တော့မမြင်ဘူး။ဒါပေမဲ့ခုနပြောသလိုပေါ့နော်အပေခံနိုင်ငံတွေပေါ့ဟိုပြောရမယ်ဆိုလို့ရှိရင်ဒီနိုင်ငံတွေရဲ့တန်ခင်းတမန်ခင်းဟိုပဲကျွန်မတို့ကပို့ပြီးတော့မြင်ရတာပေါ့လေနော်။သူတို့အချင်းချင်းအားပေးဖို့လိုအပ်နေတယ်ဆိုတာမျိုးတွေပေါ့။တကယ်တော့ကျွန်မသတိထားမိပါတယ်ဟိုရုရှားနေမဟုတ်ပါဘူး။ရုရှားပြီးတော့သူဘယ်လာရုစ်ကိုသွားနေတယ်။ဆိုတော့ဒီနိုင်ငံတွေပေါ့နော်။အဲ့ဒီအချိန်မှာပဲရုရှားကိုကိုစစ်ကောင်စီနိုင်ငံသားဝင်ကြီးရောက်နေတဲ့အချိန်မှာကိုပဲတစ်ဖက်ကကြည့်ရင်မြောက်ကိုရီးယားကောင်းဆောင်လည်းရောက်နေတယ်ရုရှားမှာဆိုတော့ဒီအဝန်းအဝိုင်းကြီးပေါ့နော်ပြောရရင်တော့ဒါကတော့ဟိုဒီမိုကရေစီမျက်လုံးနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါအာဏာရှင်တွေစုဖွဲ့တယ်စုဖွဲ့နေတယ်စုဖွဲ့တစ်ခုပေါ့လေတယောက်နဲ့တယောက်ကြားခံပေးဖို့ကြိုးစားတဲ့ကြိုးစားမှုလိုပဲနေရတယ်ဆိုတော့သူတို့က financially ကလည်းကဘာမှာစီးပွားရေးပေါ့လေနော်ဒီ financially ဆိုတာတဲ့စီးပွားရေးအရာလည်းအထူးကြံနေတယ်နိုင်ငံရေးအရာလည်းအထူးကြံနေတဲ့နိုင်ငံတွေဖြစ်တယ်အရေးယူခံထားတဲ့နိုင်ငံတွေဖြစ်တယ်ထို့အတူပဲရုရှားဆိုရင်တော့ခုနအစ်ရေးအရာပေါ့နော်ခုနဒီယူကရိန်းကိုကျူးကျော်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့ဒီလိုနေတို့ပါဝင်အုပ်စုတွေနဲ့ဒါဟိုစီးရေးအရာပါရင်ဆိုင်နေရတာဖြစ်တဲ့အခါကျတော့သူတို့ချင်းချင်းအပြန်အလှန်ဖေးမဖို့လိုအပ်နေတဲ့အနေထားကိုဒါပို့ပြီးတော့ဟိုပေါ့နော် visibility နဲ့ပြလိုက်ရရောက်တယ်လို့ကျွန်တော်တော့မြင်နေ။ငကူရေကလည်းပဲမြန်မာစစ်တပ်နဲ့အဲရုရှားနဲ့ကတကယ်တော့ဆက်ဆံရေးတွေရှိထားပြီးသားပါ။နှစ်စဉ်နှစ်တိုင်းမြန်မာစစ်တပ်စစ်အရာရှိတွေဒီဗိုလ်သင်္ဘောကျောင်းတွေကနေပြီးတော့ရုရှားကိုပညာတော်သင်တွေလှုပ်ခဲ့တဲ့ဆိုရဲအားတွေကတော်တော်နှစ်ပေါင်းတော်တော်ကြာကြာတွေကရှိနေခဲ့တာပေါ့နော်။အခုမှရှိနေခဲ့တာတော့မဟုတ်ပါဘူး။ဒါပေမဲ့အခုဒီလိုမျိုးဟိုလေပတ်မှုပေါ့နော်ဟိုထိတွေ့ဆက်ဆံမှုနောက်ပြီးတော့တိုးမြင့်ပြီးတော့ကောင်ဆယ်လေးယုံနေဖွင့်ဖို့နောက်ပြီးတော့ direct flight တွေပြန်တန်းမှုတွေလောက်လာတယ်ဆိုတဲ့ဟာတွေကတော့ဒါဘာလို့ပြလဲဆိုတော့သူတို့ချင်းချင်းပြန်ပြီးတော့ဟိုအားပေးဖို့လိုအပ်နေတယ်ဆိုတဲ့ဟာကိုပြသရရောက်တဲ့ခီးစဉ်တွေလို့ပဲအဲကျွန်တော်တော့မြင်တယ်နိုင်ငံတကာအနေနဲ့လည်းပဲဒါဒီလိုမျိုးဆက်ဆံရေးကြောင့်မဟုတ်လို့အဲပို့ပြီးတော့တတိထားမိပြီးတော့ပေါ့နော်တကယ်ဟိုအထူးသဖြင့်မြန်မာနိုင်ငံမှာဒီစစ်အာဏာရှင်နေတာဆက်ပြီးတော့ရှိနေမယ်ဆိုရင်ကမ္ဘာကြီးအတွက်ပါဘလောက်အန္တရာယ်များလဲဆိုတာကိုသူတို့တစ်ဖက်နဲ့တောင်မှဟိုတနည်းတစ်ပုံအပြင်လှည့်ဟပြလိုက်သလိုဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်မြန်မာအရေးနဲ့ယူကရိန်းအရေးနဲ့ဆိုတော့ခစ်ပြိုင်လိုမျိုးဖြစ်သွားတာပေါ့နော်ကျွန်တော်တို့အာလူ့တော်လိုင်းစပြီးသိမ့်မကြဘူးဟိုကျွန်တော်တို့ရိစိုးရင်ခဲ့ကြတာရှိတယ်ဟို88တုန်းကလည်းပဲဘာလင်တိုင်းကိစ္စနဲ့စေအေးကာလာနဲ့ဖြစ်တော့ကျွန်တော်တို့88အရေးခင်းဟာထိုက်တဲ့နဲ့အဲကဘာမှာ attention မရခဲ့ဘဲနဲ့ပေါ့နော်သူ့ထက်ပိုပြီးတော့ကြီးတဲ့ issue တွေကဘာပေါ်မှာဖြစ်နေတယ်လို့ပေါ့နော်ဒီကဘာအင်အားကြီးနိုင်ငံတွေရဲ့ဦးစားပေးမှာဖြစ်မနေဘဲနဲ့အဲဘာပဲပြောမှိမ့်မိန်သွားတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တို့တွေးဆခဲ့ကြတာရှိတယ်အဲ့လိုအလားတူပဲဒါတို့ဒီလိုမျိုးထပ်ဖြစ်မှလဲကျွန်တော်တို့ຫນွေဦးတော်လိုင်းမှာစိုးရင်ခဲ့ကြတယ်ပေါ့နော်အဲ့လိုတွေးနေတဲ့အချိန်မှာပဲတကယ်ကိုရုရှားကယူကရိန်းကိုကျူးကျော်စစ်ဆိုတာအဲ့ထပြီးတော့ဖြစ်လိုက်တဲ့အခါမှာတကယ်ကိုခုနပြောတဲ့နေတိုးလိုအနောက်အုပ်စုတွေအေးပေါ့နော်အမေရိကန်ပြည်ထောင်စုလိုနိုင်ငံတွေကဒီရုရှားနဲ့ယူကရိန်းဒီစစ်ပွဲထဲမှာပေါ့နော်သူတို့အများကြီးနှိမ့်ထုတ်သွားတယ်ကမ္ဘာအာဂျန်တာမှာလည်းအများကြီးယူကရိန်းအရေးကပဲပို့ပြီးတော့မီဒီယာတွေမှာကအစပေါ့နော်စိတ်ဝင်စားမှုကအဲ့ဒီမှာကဲလာတယ်ပေါ့နော်ဆိုတော့ဒီလိုဖြစ်လာတဲ့အချိန်မှာကျွန်တော်တို့ຫນွေဦးတော်လိုင်းရေးဟာ နိုင်ငံတကာမှာဦးစားပေးအာဂျင်တာအနေနဲ့မရှိတော့ဘူးလားလို့ကျွန်တော်တို့အင်မတန်စိုးရိမ်ခဲ့ကြရတယ်။အဲ့ဒီအတွက်အများကြီးစူးစမ်းရုံးကန်ပြီးတော့ကျွန်တော်တို့ပိုတိုးမြင့်ပြီးတော့ထိတွေ့ဆက်ဆံခဲ့ကြရတာရှိတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကတော့မြမအရေးကယူကရိန်းကိစ္စကောရာဟိုပြောရမယ်ဆိုလို့ရှိရင်တတိတခြားကြီးစီလုံးလုံးကြီးဖြစ်နေတာတော့မဟုတ်ဘူး။အသွင်တရံဟိုပုံတရံအဖြစ်တော့မတူဘူးပေါ့နော်။ခုနကပြောသလိုရုရှားကယူကရိန်းကိုကျူးကျော်တာနဲ့မြမပြည်မှာစစ်တပ်ကရတားဒီဒီမိုကရေစီနီးရရွေးကောက်တင်မြှောက်ထားတဲ့ရတားအစိုးရကိုဟိုပေါ့နော်ဒီအာဏာသိမ်းလိုက်တာ ਨੇ မတူဘူးလို့ထင်ရပင်မဲ့အခုလိုမျိုးဖြစ်ပေါ်နေတဲ့ဆက်ဆံရေးတွေရုရှားနဲ့ဘယ်လာရုစ်နဲ့နောက်အီရန်ပါသေးတယ်နော်အခုမြောက်ကိုရီးယားနောက်ပြီးတော့အခုအာဏာသိမ်းစစ်အုပ်စုပေါ့နော်သူတို့ရဲ့ဆက်ဆံရေးတွေဒီလိုတွန်းမြင့်လာတာကိုကြည်ချင်းအပြင်ကျွန်တော်တို့မြန်မာပြည်အရေးနဲ့ယူကရိန်းအရေးဟာတတိတခြားစီစဉ်းစားလို့မရဘူးဆိုတာကိုတော့ကျွန်တော်တို့နိုင်ငံတကာကိုသတင်းစကားပေးခြင်းနဲ့ကမ္ဘာအကောင်းဆောင်နိုင်ငံတွေနဲ့လည်းအဲဒါကိုသတိထားမိလိမ့်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ
်။ဒါကတော့ရုရှားနဲ့မြန်မာစစ်ကောင်စီဆက်ဆံရေးဟာယူကရိန်းနဲ့မြန်မာရေးအပေါ်မှာတက်ရောက်နိုင်တဲ့အခြေအနေတွေကို NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်။နောက်ပတ်မှာလည်းဘသူတွေကယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
မြန်မာနဲ့ယူကရိန်းရေးနှိုင်းယှဉ်သုံးသပ်ချက်ပါအခုတင်ဆက်ခဲ့တဲ့သတင်းတွေအပတ်စဉ်စီစဉ်တွေကို bamis.voanews.com voa website voa facebook နဲ့ youtube စာမျက်နှာတွေမှာဒီပိုင်းနဲ့နားဆင်နိုင်လို့အဲ့မှာလည်းအချိန်မြေပြန်လည်နားထောင်နိုင်ပါတယ်ဗျအခုတော့အမေရိကန်နိုင်ငံရေးပဲလှည့်အောင်ပါ Republican ကြီးစိုးထားတဲ့ American Outlook တော်ကနေဒီသတင်းပတ်ကိုမှဆိုးရွားအသုံးစရိတ်ချမှတ်ပေးဖို့သဘောတူညီချက်မရခဲ့ဘူးဆိုရင်အစိုးရလုံခြုံရေးရစိုင်းသွားမယ့်အခြေအနေဆက်အောင်ပါ Republican Party တွင်မှာပဲအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးဒါဇင်နဲ့ချီတဲ့ဥပဒေပြဋ္ဌာန်းပေးဖို့သဘောတူညီမှုမရနိုင်သေးတဲ့အပြင်တချို့သဘောထားတင်းမာတဲ့ Republican လွတ်တော်အမတ်တွေကအောက်လွတ်တော်ဥက္ကဋ္ဌနှုတ်ထွက်ဖို့ထိတောက်ချိန်ချောက်ပြောဆိုနေတာပါ VOA သတင်းတောက် RS Adversity ပေးဖို့ထားတာကိုကိုအောင်ကဒီစီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
ဒီနေ့ဆော့ပိုင်းတို့ကအမေရိကန်အစိုးရလက်ပတ်ဖို့လိုအပ်တဲ့ငွေချေးယူနိုင်မဲ့ပမာဏတိုးဖို့အော်လတော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်အကြားသဘောတူထားတဲ့ကိစ္စနဲ့ပတ်သက်ပြီးအော်လတော်ကအစွန်းရောက်လက်ရရင်ကွန်ဆာဗေးတစ်အုပ်စုကမက်ကာတီကိုရာထူးကနေဖြုတ်ချမယ်ဆိုပြီးတော့အောင်ချိန်ချောက်နေပါတယ်အသုံးစရိတ်ချမှတ်ပေးဖို့အမေရိကန်အော်လတော်မှာသဘောတူညီမှုမရသေးတာကြောင့်လဲအခုသတင်းပတ်ကုန်မှာအစိုးရလုပ်ငန်းတွေရပ်ဆိုင်းသွားပွဲရှိနေတာပ
ါ This is because Republicans can't on the hill
အခုလိုဘာကြောင့်ဖြစ်တာလဲဆိုတော့ Republican တွေဂျားထဲမှာကိုသဘောတူညီမှုမရဖြစ်နေတာကြောင့်ပါအောက်လွတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့သမ္မတဘိုက်ဒန်ကြားသဘောတူညီမှုယူထားနိုင်ပေမဲ့လည်းဒီသဘောတူညီမှုကအားလုံးအတွက်သိပ်အဆင်ပြေလာတာတော့မဟုတ်ပါဘူးအထူးသဖြင့်ကျွန်တော်တို့ဝန်ကြီးဌာနတွေအတွက်ပါကျွန်တော်တို့အကောင့်တွေပေါ်ဖို့ရည်ရထားတဲ့စီမံကိန်းတွေအတွက်အသုံးစရိတ်လျှော့ချတာပါကျွန်တော်တို့ကလမ်းတွေတံတားတွေနဲ့လေဆိပ်တွေကိုပြုပြင်ဖို့ရာထားတာပါအဲ့ဒီကိစ္စတွေအကောင့်ထဲပေါ်ဖို့ဒီနေ့အစောပိုင်းကသဘောတူထားခဲ့ပြီးအဲ့ဒါကိုအကောင့်ထဲပေါ်ဖို့အခုချိန်မှာကျွန်တော်တို့ဘက်ကတိုက်တွန်းနေတာပါ
သဘောထားတင်ပါတယ်အဲ့ဒီ Republican အောက်လွှတ်တော်အမတ်တွေဟာနိုင်ငံတွင်းစီမံကိန်းတွေအတွက်သုံးစွဲမဲ့အစိုးရအသုံးစရိတ်ကိုရောရုရှားကျူးကျော်စစ်ကိုတွန်းလှန်နေတဲ့ Ukraine နိုင်ငံကိုထောက်ပံ့နေတဲ့အစီအစဉ်တွေကိုပါ short ချဖို့ကြိုးစားနေတာပါသမ္မတ Biden ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်း Ukraine သမ္မတ Volodymyr Zelensky ကိုကုလသမဂ္ဂညီလာခံအတွင်းမှာရောအိမ်ပြူတော်မှာပါဖိတ်ကြားတွေ့ဆုံးပြီး Ukraine ကိုအခိုင်အမာထောက်ခံသွားမယ်အကြောင်းထပ်လောင်းပြောကြားပါရယ
်
Ukraine လူထုဟာဒီတိုက်ပွဲတွေအားတင်းထားကြသလိုအမေရိကန်ပြည်ထောင်စုကလည်း Ukraine လူထုနဲ့အတူဆက်ပြီးရပ်တည်သွားမှာပါ
Alota Oksha Megathi ဟာကာကွယ်ရေးအသုံးစရိတ်ထဲမှာ Ukraine အတွက်ထောက်ပံ့ငွေဒေါ်လာတန်300ထည့်သွင်းသတ်မှတ်ထားတာကြောင့်ဒီကိစ္စဟာလက်ရရင်အစွန်ရောက်တွေအတွက်မနှစ်မြို့စရာဖြစ်နိုင်တာပါ
I'll bet on Kevin McCarthy any day.
ကျွန်တော်က Kevin McCarthy နဲ့အတူယက်တီသွားမှာဖြစ်တယ်လို့အချိန်လဲရှိပါသေးတယ်။သူ့အတွက်တော့တကယ်အချင်းချက်အခြေအနေရောက်နေတာပါ။ Kevin McCarthy နဲ့သဘောထားမတိုက်ဆိုင်သူတွေကအလုံးအတွက်အစဉ်ပြေနိုင်မဲ့လမ်းကြောင်းကိုလွတ်တော်အတွင်းယူမလာစေချင်ကြပါဘူး။အစိုးရလုပ်ငန်းတွေရဆိုင်တာကိုရှောင်ရှားဖို့ဒီမိုကရက်တွေရဲ့မဲကိုမသုံးစေချင်ပါဘူး။ဒါပေမဲ့ဒီမိုကရက်မဲနဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်ဖို့သူတို့ကလုပ်နေပါတယ်။အဲ့ဒီသဘောထားတင်ပါတဲ့ Republican တွေဟာ Republican တွေတင်ခဲ့ဘူးတဲ့ဥပဒေကိုကန့်ကွက်ပြီး Nancy Pelosi နဲ့အတူမဲပေးခဲ့သူတွေပါ။
အောက်လွတ်တော်မှာကေဗင်မက်ကာတီရဲ့ Republican Party ကလူအနည်းငယ်အသာစီးနဲ့အများစုဖြစ်နေတယ်လို့အနည်းဆုံး Republican အမတ်5ဦးကအများစုရဲ့သဘောထားအတိမပြုနိုင်အောင်ဆောင်ရွက်နိုင်တာပါဒီသတင်းပတ်အတွင်းမှာတော့အောက်လွတ်တော်အမတ်တွေဟာအစိုးရလုပ်ငန်းတွေရပ်ဆိုင်သွားတဲ့အခြေအနေဆက်ရောက်မသွားအောင်ဆက်လက်ဆွေးနွေးကြမှာဖြစ်ပြီးတကယ်လို့ရေတိုကာလအတွက်တောင်အသုံးစရိတ်ချပေးဖို့သဘောမတူနိုင်ဘူးဆိုရင်တော့အော်တိုဘာ၁ရက်ကူးပြောင်းတဲ့ည၁၂နာရီတကောင်ရန်အချိန်မှာပုံမှန်လဲပတ်နေရမယ့်လုပ်ငန်းတွေကလွဲလို့ကျန်တဲ့အစိုးရလုပ်ငန်းတွေအားလုံးရပ်ဆိုင်သွားမှာပါခင်ဗျာ
။ကူအောင်တက်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင့်ဒီကောင်းစီအစီအစဉ်မှာအခုတော့ခီးသွွားအစီအစဉ်ကနေဒီနေ့ပဲခေါ်သွောင်းလဲကြည့်အောင်ပါ။ဥရောပမြောက်ပိုင်းမှာ၈ရာစုကနေ၁၇ရာစုအထိရှိခဲ့ကြတဲ့Viking kick ကာလကိုပြန်ရောက်သွားသလိုပုံဖော်ထားတဲ့ပွဲတော်ကိုဒိမတ်နိုင်ငံမှာနှစ်စဉ်ကျင်းပပါတယ်။ Viking တွေနေထိုင်စားတောက်စစ်တိုက်ခဲ့ကြတဲ့အတိုင်းပြန်လည်သရုပ်ပြကြတဲ့ပွဲတော်စီကိုမတ်စုမြတ်မွန်ကဒီတစ်ပတ်ကဘာတလောခီးသွွားအစီအစဉ်ကနေခေါ်သွားပါမယ်များ။
ဒိမတ်နိုင်ငံစလိတ်ဆန်မြို့အနောက်ဘက်ဝက်ဇီလန်အရက်က Viking တွေရဲ့ရှေးဟောင်း Twidobor ခံတပ်မြို့ဟောင်းနေရာမှာ Viking ပွဲတော်ကိုနှစ်စဉ်ကျင်းပပါတယ်။ Viking ခေတ်မှာရှိခဲ့တဲ့ခံတပ်မြို့တွေကတစ်ခုဖြစ်တဲ့ Twidobor နေရာမှာကျင်းပတဲ့ပွဲတော်မှာ Viking တွေရဲ့ရင်ကျေးမှုအလေးအထားနဲ့ဘလို့နေထိုင်စားတောက်ခဲ့ကြတယ်ဆိုတာကနေစစ်တိုက်ခဲ့ကြပုံတွေကိုပါအနိကက်လေ့လာနိုင်ကြမှာဖြစ်ပါတယ်။ဒိမတ်နိုင်ငံကို AD 950ပြည့်နှစ်ပိုင်းတွေကနေ AD 980ပြည့်နှစ်ပိုင်းအထိအုပ်ချုပ်ခဲ့တဲ့ Viking ဘုရင် Harald Bluetooth တည်ထောင်ခဲ့တဲ့ခန္ဓာမျိုးတွေကတစ်ခုဖြစ်တဲ့နေရာဟောင်းမှာဒိမတ်အမျိုးသားပြလိုက်ကပြပွဲကိုစီစဉ်ကျင်းပတာဖြစ်ပါတယ်။ Harald Bluetooth ဘုရင်ကြီးရဲ့သား Svifo Bayat ကသူ့ဖေစီကနန်းလူဘုပုံကန်တိုက်ခိုက်ခဲ့တဲ့စစ်ပွဲပုံစံမျိုးကိုပွဲတော်မှာပါဝင်သူတွေကသရုပ်ပြစစ်တိုက်ပြသကြပါတယ်
။ We create aPossible situation, King Harald Bluetooth against his son.
King Harald Bluetooth နဲ့သူ့သားကိုစစ်တိုက်ကြတဲ့အခြေအနေကိုပြန်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်။သူတို့တယောက်နဲ့တယောက်အဆင်မပြေကြဘူးလို့ကျွန်မတို့သိထားပါတယ်။ဒါကြောင့်ဘုရင်ကြီး Harald Bluetooth ရဲ့စစ်တပ်နဲ့သူ့ရဲ့သား Svifok Barrett ရဲ့တပ်အကြမ်းမှာတိုက်ခိုက်ခဲ့ကြတဲ့အခြေအနေကိုကျွန်မတို့ပြန်လည်ဖန်တီးထားတာဖြစ်ပါတယ
်။ဒီပွဲတော်ဟာဒိမတ်နိုင်ငံမှာကျင်းပတဲ့ Viking ပွဲတော်တွေထဲမှာအကြီးဆုံးပွဲတော်တစ်ခုဖြစ်ပါတယ်။ဘီအန်ဂျီ Harald Bluetooth အုပ်ချုပ်ခဲ့တဲ့ Viking ခေတ်ကာလဟာဒိမတ်သမိုင်းအတွက်တိတ်ကိုအရေးပါပါတယ်။အခုလက်ရှိဒိမတ်နိုင်ငံ၊ဆွီဒင်နဲ့နော်ဝေးနိုင်ငံတို့ချို့နေရာတွေအပါအဝင်ဂျာမနီမြောက်ပိုင်းဒေသတွေကိုအုပ်ချုပ်ခဲ့တဲ့ Viking နောက်ဆုံးဘုရင်တွေကတယောက်လည်းဖြစ်ပါတယ်။ဘီအန်ဂျီ Harald Bluetooth လက်ထက်မှာနိုင်ငံတော်ခရီးယန်ဘာသာပြန့်နှံ့ခဲ့ပါတယ်။သူ့လက်ထက်မှာ Scandinavian ဒေသကနိုင်ငံတွေကိုချိတ်ဆက်ပေးနိုင်ခဲ့တာကြောင့် Sweden နိုင်ငံက Telecom ကုမ္ပဏီကြီးဖြစ်တဲ့ Ericsson ကကျိုးမဲ့ဆက်သွယ်ရေးနည်းပညာကို Bluetooth ကျိုးမဲ့ဆက်သွယ်ရေးလို့နာမည်ပေးခဲ့တာဖြစ်ပါတယ်
။ The Viking Age is one of the most important period in Denmark and in Scandinavia because a lot happened. You have the towns.
Denmark နဲ့ Scandinavian ဒေသအတွက် Viking ခေတ်ကသိကူရေးကြည့်ပါတယ်။အဲ့ဒီခေတ်မှာဖြစ်ပျက်ခဲ့တာတွေအများကြီးပါ။မြို့တွေရွာတွေတည်ခဲ့ကြတယ်။ခရီးယန်ဘာသာကိုးကွယ်တဲ့သူတွေရှိလာတယ်။ Vaiya ဝါဒီတချို့လည်းရှိနေစေဖြစ်ပေမဲ့ဘိုင်ယဝါရီတော်တော်များများခရီးယန်ဘာသာကိုပြောင်းလဲကိုးကွယ်ခဲ့ကြပါတယ်။ဥရောပကိုအရင်ထက်ပိုပြီးလမ်းပေါက်အဆက်အသွယ်ရှိခဲ့တဲ့ကာလလေးဖြစ်ပါတယ်
။အခုလိုမျိုး Viking ခေတ်ကဝင်စားခဲ့ကြတဲ့အတိုင်းဝင်စားပြီးတော့ပြန်လည်တရုတ်ပြနိုင်ကြဖို့အတွက်ပါဝင်သူအားလုံးကလည်းအလေးအနက်ထားကြပါတယ်။အရင်ခေတ်ကစစ်တိုက်ကြတဲ့ပုံစံအတိုင်းတူအောင်လို့လည်းတစ်နှစ်ပတ်လုံးအသေးချာလေ့ကျင့်ထားကြတယ်လို့ပြောပါတယ်
။ We train a lot. We train in our group once or twice every week.
ကျွန်တော်တို့တကယ်ကိုလေ့ကျင့်ထားတာပါကျွန်တော်တို့အဖွဲ့ဆိုတပတ်ကို1ရက်2ရက်လောက်တနေ့ကို나이နဲ့ကြအောင်တနေ့ပတ်လုံးလေ့ကျင့်ထားရတာဖြစ်ပါတယ်ဒီပွဲကိုတကယ်ကိုပြင်ဆင်လေ့ကျင့်ထားရတာဖြစ်ပါတယ
်ပြည့်စင် Viking ပွဲတော်ကျင်းပတဲ့နေရာရှေးဟောင်းခန္ဓာမျိုးရဲ့ထူးခြားချက်ကအဝိုင်းပုံတိဆောက်ထားတာဖြစ်ပါတယ် Viking ခေတ်ကရှေးဟောင်းခန္ဓာတွေထဲမှာအဝိုင်းပုံဆောက်ထားတဲ့ခန္ဓာစုစုပေါင်း5ခုပဲအခုချိန်ထိပြန်လည်ရှာတွေ့ထားပါတယ်AD 980လောက်ကစောက်ခဲ့တယ်လို့တွက်ဆထားကြတဲ့ခန္ဓာတွေမှာ Twidobor ခန္ဓာမှာတော့ခန္ဓာစောက်ထားတဲ့သစ်သားတွေဒီနေ့အထိပုံမပြတ်ကျန်နေပါသေးတယ်။ရွှေသင်္ဘောကြီးတွေတိစောက်တဲ့နေရာမှာကျွမ်းကျင်တဲ့ Viking တွေစောက်လို့ရည်နီးစနစ်ကိုဘလောက်များရှေးပြေးတက်ကျွမ်းခဲ့ကြသလဲဆိုတာကိုဒီခန္ဓာမျိုးဟောင်းကြီးတွေကနေသိနိုင်ကြပါတယ်
။ There are only 5 of them so far found. They are completely circular and you do have a lot of round
four. အခုချိန်ထိ၅ခုပဲတွေ့ထားသေးပါတယ်။လုံးဝကိုအဝိုင်းပုံဖြစ်နေတာပါ။ကမ္ဘာမှာအဝိုင်းပုံခံတတ်တွေအများကြီးရှိပါတယ်။ဒါပေမဲ့ဒီလိုပုံစံမျိုးစောက်ထားတာတခုမှမရှိသေးပါဘူး။ခံတက်တွေနေရာချထားတဲ့ပုံကိုကြည့်ရင်တကယ်ကို geometry သဘောတရားတွေအတိုင်းလှုပ်ထားတာကိုတွေ့ရပါတယ်။နိုင်ငံတည်ထောင်ချိန်ကအခြေအနေတွေနဲ့ Harvey Bluetooth ဘီယင်ကြီးရဲ့ဩဇာအရှိန်အဟတွေကိုထင်ရှားနေပါတယ်။ဘာနဲ့မှမတူထူးခြားနေတာပါ
။ဥရောပတိုက်မြောက်ပိုင်းဒေသကနေဥရောပတိုက်တလွှားရေကြောင်းနဲ့သွာလာနေထည့်ခဲ့ကြတဲ့ Viking တွေနေထိုင်စားတောက်ခဲ့ကြပုံတွေမြေထဲတန်တဲ့တစ်ထယ်တွေဖန်တီးခဲ့ကြပုံတွေသာမကလက်မှုပစ္စည်းတွေလက်မှုဒယ်တွေလုတ်ခဲ့ကြတာကိုလည်းပြပွဲလာသူတွေလေ့လာနိုင်ကြမှာဖြစ်ပါတယ်။ဂျာမနီနိုင်ငံကနေပြီးပွဲတော်မှာပါဝင်ဆင်နွှဲသူဆော်ညာကတော့အဲ့ဒီခေတုန်းကသုံးပွဲတဲ့တစ်ခုဖြစ်အောင်လို့သုံးပွဲချီရတာကစပြီးတော့အစစ်အစစ်လက်ဝင်အောင်လုပ်ရတာကိုလက်တွေ့လုပ်ပြနေပါတယ
်။ Wenn man das irgendwann dann kann man schneller, ne? Also das ist it's a very long process. I think if you want to produce a dress you need a whole winter for it.
တိတ်ကိုအချိန်ပေးရတဲ့အလုပ်ပါခေါင်းဝင်တစ်ထည်ရဖို့စောင်းနှင်းတစ်ခုလုံးကြာပါတယ်။သုံးမွေးရအောင်အစင်စင်လုပ်ရတယ်ရဲရတယ်အယောင်ဆိုးရတယ်ဆိုတော့အစင်စင်တိတ်ကိုအချိန်ယူရပါတယ်။ဒါပေမဲ့ခေါင်းဝင်တစ်ထည်ရပြီဆိုရင်လည်းကိုယ်အတွက်တော့တသက်စာခေါင်းဝင်မျိုးဖြစ်သွားပါတယ်
။သူ့လိုပဲတခြားနိုင်ငံကနေလာပြီးတော့ Viking ပွဲတော်မှာပါဝင်ကြသူတွေအတွက်ကသူတို့ရဲ့ရင်ကျေးမှုအမွေအနှစ်တွေကိုဆက်လက်ထိန်းထားနိုင်ဖို့အရေးကြီးတယ်လို့ပြောကြပါတယ်။အခုလိုမျိုး Viking ပွဲတော်မျိုးဘယ်မှာပဲလုံလုံသူတို့ရောက်သွားပြီးတော့ဆင်နွှဲကြလေရှိပါတယ
် It's a lifestyle they are Vikings by heart
and they Viking တွေအတွက်ကတဟာသူတို့ရဲ့နေမှုထိုင်မှုပုံစံဘဝတွေဖြစ်ပါတယ်ဂျင်းနေသေးတဲ့မှာကို Viking တွေလို့ခံယူထားကြတာမို့ဒီလိုပွဲတော်တွေ Viking စီးတွေဘယ်မှာရှိလဲဆိုတာသူတို့အမြဲလိုက်ရှာနေတာပါ Viking တွေနေတယ်လို့နေကြည့်မယ်ဆိုရင်နောက်ဆုံးမှာအေးချမ်းမှုကိုခံစားရမှာပါစိတ်ပစ္စည်းမှုတွေများနေရင် Viking တွေလိုမျိုးနေကြည့်လိုက်ဖို့အကြံပေးချင်ပါတယ်အေဂျန်ပျော်ရွှင်တဲ့ဘဝမျိုးကိုခံစားကြရမှာဖြစ်ပါတယ်
။ Viking ခေတ်ကာလတုန်းကဘလိုနေထိုင်လှုပ်ရှားသွားလာခဲ့ကြတဲ့ဆိုတာကိုအနီးကပ်လေ့လာနိုင်ကြမယ်။ဒိန်းမတ်နိုင်ငံက Viking ပွဲတော်ကို Westland အရက်မှာရှိတဲ့ Viking တွေရဲ့ Sheehan Twidoborg ခံတပ်မြို့ဟောင်းကြီးမှာတစ်ဆင်ကျင်းပပြသပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်တုန်းက Viking တွေရဲ့ရင်ကျေးမှုသမိုင်းတွေကိုစဝိုင်းလိုပုံဖြစ်နေတဲ့ခံတပ်မြို့ဟောင်းမှာကျင်းပတဲ့ပွဲတော်ကနေလေလာတိရှိနိုင်ကြမှာဖြစ်ပါရဲ့ရှင်ကျွန်မဆွေမြန်ပေါ်မှာ
ကဘာတလောက်ခီးသွားအဆီဇင်တစ်ဆက်ခရပါ view American တန်ကထုတ်လွှင့်တဲ့အဆီဇင်နဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာတွေကထူးခြားတဲ့သတင်းတွေကိုပြဖို့ခြင်းနဲ့ဆိုရင် bamis.boenews.com email လေးစာကိုပြဖို့နိုင်ပါတယ်အခုကြံနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချက်ကိုဥတ္တမောင်တန်ကပြပြပေးပါဦးများခုနှစ်ဖေဖော်ဝါရီလကရွေးကောက်တင်မြှောက်ခွင့်ဆွေးနွေးကိုဖြုတ်ချအာဏာသိမ်းခဲ့ပြီးပိုလို့ရဲဆက်ကြမ်းကြုတ်ဖိနှိပ်နေတဲ့မြန်မာစစ်ကောင်စီအဆုံးသတ်တော့အောင်နိုင်ငံတကာကဆောင်ရွက်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမင်းကြီးဗော်ကာတက်ကတောင်းဆိုလိုက်ပါတယ်မျော်လင့်ချက်တွေနဲ့လောက်ကင်စားတော့ရတဲ့ဘဝတွေပြိုကွဲပျက်စီးသွားပြီးလူ့ခွင့်ရေးတွေကိုပြောင်ပြောင်တင်းတင်းချွတ်ဖောက်ကြောက်မဲ့ဖွယ်တိုက်ခိုက်မှုတွေအောက်မှာမြန်မာပြည်သူတွေဟာနေတိုင်းကြမ်းကြမ်းခံနေကြရတာဖြစ်ပါတယ်လို့လူ့ခွင့်ရေးမင်းကြီးကပြောသွားခဲ့ပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်မှာသူ့ရဲ့အိမ်ခြံမြေလုပ်ငန်းစုစီးပွားရေးအင်ပါယာကြီးကိုတိစောက်နေတော့မှာပဲနှစ်ပေါင်းများစွာလိမ်လည်မှုကျွလွန်ခဲ့တဲ့ကြောင်းနယူးယောက်တရားသူကြီးအာသာအန်ဂိုရန်ကစီရင်ချက်ချလိုက်ပါတယ်နယူးယောက်ခြေနေချုပ်ကထရမ့်ပေါ်တရားမှတ်မှုအဖြစ်တရားစွဲဆိုခဲ့တဲ့ဒီမှုကိုစီရင်ချက်ချမှာထရမ့်နဲ့သူပိုင်တဲ့လုပ်ငန်းစုဟာဘန်တွေအမောက်ခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်မှာလိမ်လည်လှည့်ဖျားခဲ့တယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံအိုဒက်ဆာပင်လယ်နဲ့ဒေသကိုဒရုန်းနဲ့တရစပစ်ခတ်ခဲ့တဲ့အတွက်ဂိုဒေါင်တလုံးပျက်စီးသွားပြီးမီးလောင်ပေါက်ကွဲတာကြောင့်ကုန်တင်ထရက်ကားတွေမီးလောင်ဒရိုင်ဘာနှစ်ယောက်ဒဏ်ရာရှိသွားကြပါတယ်။ဒါကြောင့်ရူမေးနီးယားနိုင်ငံနဲ့ယူကရိန်းနိုင်ငံကြားဖယ်ရီတင်မော့ခီးစင်တွေကိုရဆလိုက်ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာအကြီးတန်းတပ်မှန်တွေရှာရှာပါပါတွေ့ဆုံခဲ့ပြီးတဲ့နောက်သုံးနိုင်ငံခေါင်းဆောင်တွေထိပ်သီးအစည်းအဝေးကိုစောနိုင်နေမြစောစောကျင်းပဖို့ဂျပန်တောင်ကိုရီးယားတို့နဲ့သဘောတူခဲ့ပါတယ်လို့တရုတ်ကအင်္ဂါနေ့ကပြောလိုက်ပါတယ်ခင်ဗျာ။ ဟုတ်ကဲ့ကျေးဇူးပါဗျာသတင်းချင်းချုပ်ကိုဥတ္တမောင်တန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ကြီးထိုက်ဖြစ်ပါတယ်အတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Kellya Williams တို့ဖြစ်ကြပါတယ် VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာမနေ့6နိုင်ရက်နေ့9နိုင်ထိလှိုင်းကီလိုမီတာ24.51နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာနဲ့ website တွေကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် အွန်လိုင်းဆာမင်းကနေတရိုက်ကြည့်ရှုသူတွေရီဒီယိုကနေတဆင့်နားထောင်ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်။သောတာရှင်တွေလည်းကောမြန်မာပြည်သူပြည်သားအားလုံးတောကခတ်သိမ်းရှင်ကျဲပြီးဘေးအန္တရာယ်ကင်းကျန်းမာရှုလန်းကြပါစေခင်ဗျာ။ကျွန်တော်ကတော့ညီငယ်ပါ။